America in Burmese.
မင်္ဂလာပါတော့ရရှိမြန်ခင်ဗျာ VOA American တိုင်းရဲ့2021ခုနှစ်မေလ6ရက်စာသတင်းရေးမနက်ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Line number 3240 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်တော်အောင်မြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
တန်ကြီးစီမားကြီးတစ်ခုလုံးပေါ့နော်တစ်ခုလုံးကိုဖိကြိုက်တဲ့လမ်းကိုတော့တွားနေတာပေါ့လက်ရှိအခြေအနေကတော့လေဘလောက်ထိဖြစ်လာမလဲဆိုတော့
စီးပွားရေးပညာရှင်တူကပြောတော့တာပါပြည်စုံကတော့နောက်ပိုင်းမှာကြားကြရမှာပါဆက်လက်ပြီးတော့ထိုင်းနိုင်ငံတွေကမြန်မာရွှေတောင်လို့တမားတွေမှာ COVID-19 ပိုးတွေးရှိနေရတဲ့သတင်းပါဝင်နိုင်ငံပေါင်း50ကျော်မှာစားနပ်ရိက္ခာပြက်လက်လာနေတဲ့အကြောင်းသတင်းပြဖို့ချက်တွေကိုနားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသချက်ပြည်သူ့ကျန်းမာရေးကဏ္ဍနဲ့တပတ်တွင်အားစားကဏ္ဍအစားအတွေကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ Chatbrain နဲ့ထိတ်တန့်ရောက်သတင်းတွေကို Matt Engineer နဲ့ကိုအောင်လူမျိုးတို့ကပြောပြပေးပါဦးခင်ဗျာ
မြန်မာစစ်တပ်အနေနဲ့ဆက်လက်အင်အားသုံးအကြမ်းဖက်နှိမ်နင်းနေတဲ့လမ်းကြောင်းကိုမပြောင်းလဲဘူးဆိုရင်နောက်ထပ်အရေးယူမဲ့ခြေလှမ်းတွေအတွက်အဆင်သင့်ဖြစ်နေကြောင်းကမ္ဘာ့စစ်မှုထိပ်သီး9နိုင်ငံ G7 နိုင်ငံသားဝင်ကြီးတွေကထပ်လောင်းပြောကြားခဲ့တယ်လို့ဗုဒ္ဓဘုနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါနဲ့ဆက်လင်းပြီးတော့လက်နက်ခဲယမ်းတွေအခြားစီးရေးဆိုင်ရာဆက်ဆက်နေတဲ့ပစ္စည်းတွေကိုမြန်မာနိုင်ငံကိုတင်ပို့ရောင်းချခြင်းဒါမှမဟုတ်လွှဲပြောင်းခြင်းနဲ့ဤပညာဆိုင်ရာပူးပေါင်းဆောင်ရွက်ထောက်ပံ့ခြင်းစတာတွေကိုဆက်လက်တားဆီးသွားမယ်လို့ G7 အဖွဲ့ဝင်နိုင်ငံတွေကကတိပြုခဲ့ကြောင်းနိုင်ငံသားဝင်ကြီးတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်စစ်တပ်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းစုကြီးတွေနဲ့ပူးပေါင်းဆက်ဆံခြင်းကိုသတိထားရှောင်ကျဉ်သွားမှာဖြစ်တယ်လို့အခြားသူတွေအနေနဲ့လည်းသူတို့အတိုင်းလှုပ်ဆောင်ကြဖို့ G7 အဖွဲ့ဝင်နိုင်ငံသားဝင်ကြီးတွေကတိုက်တွန်းခဲ့ပါတယ်။စစ်ကောင်စီကိုအထောက်ပံ့ဖြစ်စေတဲ့ကူညီပေးရေးအစီအစဉ်တွေတားဆီးရေးမှာလည်းသူတို့နိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မေလ9ရက်နေ့ကထုတ်ပြန်တဲ့မြန်မာအရေး G7 အဖွဲ့ဝင်နိုင်ငံသားရေးဝင်ကြီးတွေရဲ့ကြေညာချက်မှာ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ CDM အမိတ်မနာခံရေးလှုပ်ရှားမှုတွေကိုအပြည့်အဝထောက်ခံပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ထပ်လောင်းဖော်ပြထားပါတယ်။ဗြိတိန်နိုင်ငံမှာ G7 ဆက်မှုထိပ်သီးနိုင်ငံများရဲ့နိုင်ငံသားရေးဝင်ကြီးအစည်းအဝေးကိုအင်္ဂါနေ့ကစတင်ပြီး2ရက်ကြာကျင်းပနေတာဖြစ်ပါတယ်။ G7 အပါအဝင်နိုင်ငံတွေဖြစ်ကြတဲ့American, Canada, Britain, Pintit, Germany, Italy, ne, Japan, Dodamaka, Australia, India, South Korea, ne, ASEAN, Alleja, Okata, Brunei, Nangandule, Siwe, Ku, Teyao, Keja, Barishin.မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့စစ်တပ်အာဏာသိမ်းပြီးရပ်ပေါင်း90ကျော်အတွင်းကျန်းမာရေးဝန်ထမ်းတွေနဲ့အဆောက်အုံတွေကိုအကြမ်းဖက်တိုက်ခိုက်မှုပေါင်း158ခုရှိပြီးသေဆုံးသူပေါင်း11ဦးနဲ့လူပေါင်းဒါဇင်နဲ့ချီဒဏ်ရာရရှိခဲ့ကြောင်းကုလသမဂ္ဂကဗုဒ္ဓဘုနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှမေလ9ရက်နေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းဒါနဲ့ပတ်သက်လို့အတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကစစ်တပ်ကပြည်သူ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဖြစ်လာနိုင်တဲ့ဆိုးကျိုးတွေကိုသတိပေးပြောဆိုခဲ့ပါတယ
် Turning to Myanmar, our colleagues on the ground said today that there is a need to protect health workers and facilities, warning of the impact on public health of
ကျန်းမာရေးဝန်ထမ်းတွေနဲ့အစအုံတွေကိုအကာအကွယ်ပေးဖို့လိုအပ်နေကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကဒီကနေ့ထပ်ပြီးတောင်းဆိုလိုက်ပြီးဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးကတည်းကပြည်သူ့ကျန်းမာရေးလုပ်ငန်းတွေအပေါ်အကြမ်းဖက်မှုတွေကြောင့်ဖြစ်လာမဲ့အကျိုးဆက်တွေကိုသတိပေးလိုက်ပါတယ်လို့သူကပြောသွားတာပါဖေဖော်ဝါရီလစောပိုင်းကစပြီးကမ္ဘာအနှံ့ပြားကျန်းမာရေးစောင့်ရှောက်မှုတွေကိုအဓိကတိုက်ခိုက်ခဲ့တာတွေနဲ့ပတ်သက်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ချက်ထဲမှာလည်းမြန်မာနိုင်ငံကအခြေအနေလဲပါဝင်တယ်လို့သူကပြောပါတယ်မြန်မာနိုင်ငံတဝန်းကျန်းမာရေးဆေးရုံအဆောက်အုံပေါင်းအနည်းဆုံး30ခုကိုစစ်တပ်ကဆက်လက်သိမ်းပိုက်ထားဆဲဖြစ်တယ်လို့လည်းစတီဖင်ဒူဂျရစ်ကပြောသွားပါဗျ။ CDM အမိတ်မနာခံရေးလှုပ်ရှားမှုမှာပါဝင်တယ်လို့ယူဆရတဲ့ဆရာဝန်ပေါင်းအနည်းဆုံး139ဦးကိုတရားစွဲဆိုထားကြောင်းနဲ့သူတို့အားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနညှိနှိုင်းရေးမှူးအန်ဒရူးကက်ကူကပြောကြားခဲ့ပါတယ်ရှင်။မြန်မာစစ်ကောင်စီကိုသူတို့ကျူးလွန်မှုတွေမှာတာဝန်ခံမှုရှိလာအောင်အများသဘောတူညီမှုအစီအစဉ်နဲ့ဝိုင်းဝန်းဆောင်ရွက်ဖို့အာဆီယံကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကတိုက်တွန်းလိုက်ပါတယ်။ ဗြိတိန်နိုင်ငံကအိရှင်အဖြစ်လက်ခံကျင်းပနေတဲ့ G7 ဆက်မှုထိပ်သီးနိုင်ငံများရဲ့နိုင်ငံသားရေးဝန်ကြီးအစည်းအဝေးကိုတက်ရောက်နေချိန်မှာဝန်ကြီးဘလန်ကန်ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကအာဆီယံလက်ရှိဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဘရူနိုင်းနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးဒါတိုအာဝွန်ယူဆက်နဲ့မေလ၄ရက်နေ့ကတီးခြားတွေ့ဆုံပြီးမြမအရေးကိုဆွေးနွေးချိန်မှာအဲ့ဒီလိုတိုက်တွန်းခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံရဲ့အချက်အလက်ကိုဖြည့်ရှင်းရမှာအာဆီယံအခမ်းကဏ္ဍကိုနှစ်နိုင်ငံကဆွေးနွေးခဲ့ကြတယ်လို့ဆိုပါရယ်ဝန်ကြီးဘလန်ကန်ကိုတိုင်လည်းအင်္ဂါနေ့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာစစ်ကောင်စီကျူးလွန်တဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိစေရေးအမေရိကန်ပြည်ထောင်စုအနေနဲ့ဒီထက်ပိုမိုလှုပ်ဆောင်သွားမယ်လို့လည်းရေးသားထားပါရယ်ဒါအပြင်စစ်ကောင်စီကိုနိုင်ငံတကာအနေနဲ့ဖိအားပေးကြဖို့ G7 ဆက်မှုထိပ်သီးနိုင်ငံများရဲ့နိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာသူကတိုက်တွန်းခဲ့တယ်လို့လည်းဖော်ပြထားပါရယ်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံအပေါ်ကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုပိတ်ပင်တဲ့ဆုံးဖြတ်ချက်ကိုချက်ချင်းပြဋ္ဌာန်းဖို့ကမ္ဘာအဖွဲ့အစည်းပေါင်း200ကျော်ကဗုဒ္ဓဖွင့်နေ့ကတောင်းဆိုလိုက်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေစီကိုအဖွဲ့ပေါင်း200ကျော်ကပြည်သူ့အတံဖြစ်ပန်ကြားရမှာဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းမှုနဲ့စစ်တပ်အုပ်ချုပ်မှုကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုရပ်တန့်အောင်စစ်ကောင်စီကိုဖိအားပေးဖို့လုံခြုံရေးကောင်စီအနေနဲ့အမြန်ဆုံးလှုပ်ဆောင်တင်တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်အုပ်စုပေါ်လက်နက်ရောင်းချမှုကိုပိတ်ပင်ဖို့နဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဆွေးနွေးဖို့ပြက်ကွက်တာဟာမြန်မာပြည်သူတွေအပေါ်မှာရှိနေတဲ့သူ့ရဲ့တာဝန်ဝတ္တရားကိုတကယ့်ကိုဆူဆူရွရွလစ်လျူပြူတာပဲဖြစ်တယ်လို့အဖွဲ့ပေါင်း200ကျော်ထဲမှာပါဝင်တဲ့နယူးယောက်ခြေဆိုင် HRW ရဲ့ကုလသမဂ္ဂရေးရာညွှန်ကြားရေးမှူးလူးဝစ်ချာဘော်နီယိုကပြောကြားခဲ့ကြောင်းဖော်ပြထားပါတယ်မြမအရေးမူကြမ်းရေးသားတဲ့ဗြိတိန်နိုင်ငံအနေနဲ့လက်နက်တင်ပို့မှုပိတ်ပင်တဲ့ဆုံးဖြတ်ချက်မူကြမ်းအတွက်လုံခြုံရေးကောင်စီမှညှိနှိုင်းဆွေးနွေးမှုတွေကိုဥဆောင်ပြီးချက်ချင်းလှုပ်ဆောင်တင်တယ်လို့လည်းအဖွဲ့ဝင်200ကျော်ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဗြိတိန်ဘက်ကတော့အဲ့ဒီလိုလှုပ်ဖို့တွန်းဆုတ်နေတာပါ။တရုတ်ရုရှားနဲ့အခြားအဖွဲ့ဝင်တွေကအရင်ကစန့်ကျင်ထားတဲ့အချက်တွေပါနေတဲ့ဆုံးဖြတ်ချက်ကိုပဲအားလုံးထောက်ခံသဘောတူညီမှုနဲ့ထုတ်ပြန်တဲ့ကြေညာချက်တွေဖြစ်အောင်ပဲဗြိတိန်ကဦးစားပေးဆောင်ရွက်နေတာဖြစ်တယ်လို့ HRW ကပြောပါတယ်။အာနာသိမ့်ပြီးရပောင်း90ကျော်အတွင်းသတင်းသမားတွေ၊ဆရာဝန်တွေ၊ဆရာဆရာမတွေ၊ကျောင်းသူကျောင်းသားတွေအပါအဝင်လူပေါင်း 3,600 ကျော်ကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ပြစ်ခတ်ဖြိုခွဲမှုတွေကြောင့်ကလေးငယ်တွေအပါအဝင်လူပေါင်း960ကျော်သေဆုံးခဲ့ပြီးဖြစ်ကြောင်းနဲ့လူတွေရာနဲ့ချီပျောက်ဆုံးမှုတွေရှိနေတယ်လို့လည်း HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5မီတာ24 kHz 12139ဟိုက်ဒရိုမီတာ40 kHz 9139ဟိုက်ဒရိုမီတာ51 kHz 5859နဲ့ဟိုက်လိုက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကမ္ဘာစမှုထက်သေးခုနှစ်နိုင်ငံ G7 ဖွဲ့ရဲ့ဗြိတိန်နိုင်ငံလန်ဒန်မြို့ကဗထုနေမှာဆုံးသက်ခဲ့တဲ့ဆေးဝါးမှာကိုဗစ်ရောဂါကာဝယ်ဆေးဥရုယာစီအရေးအမျိုးသမီးရဲ့ပညာရေးပါဝင်ကမ္ဘာရေးရာကိစ္စတွေကိုအာရုံစိုက်ဆွေးနွေးပါတယ်။ဆီယူကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တောင်အာဖရိကနိုင်ငံခြားရေးဝန်ကြီးနယ်လဖီပန်တော်တို့တည်ထောင်တွေ့ဆုံရမှာလဲကမ္ဘာတဝန်ကာကွယ်ဆေးတွေတွန်းမြင့်ဖြန့်ဖြူးနိုင်မှုနဲ့ဥရုယာစီအရေးပူးပေါင်းဆောင်ရွက်ဖို့လိုအပ်ချက်တွေကိုအလေးထားဆွေးနွေးကြတာပါ။ G7 ဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးတွေရဲ့လန်ဒန်မြို့တော်ကဆီယူပွဲကိုတော့ဩစတြေးလျ၊အိန္ဒိယ၊တောင်အာဖရိကတောင်ကိုရီးယားနဲ့လူနေနိုင်ငံကတာဝန်ရှိသူတွေလည်းဧည့်သည်ဖြစ်တက်ရောက်ကြပါတယ် G7 စီးပွဲကိုတက်ရောက်လာတဲ့အိန္ဒိယကိုယ်စားလှယ်ဖွဲ့မှာကိုဗစ်ရောဂါကူးစက်မှုတွေ့လာကြောင်းတည်ထောင်ခွဲနေထိုင်ပြီးစီးပွဲကိုတက်ခဲ့ရတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောဝင်ရ Net Price ကတော့အမေရိကန်ကိုယ်စားလှယ်ဖွဲ့ဝင်တွေကူးစက်နိုင်တဲ့အန္တရာယ်မရှိကြောင်းပြောဆိုခဲ့ပါတယ်အင်ရှင်ပရိတိနိုင်ငံပါဝင်ကျန်းမာရေးပညာရှင်တွေရဲ့လမ်းညွှန်ချက်တွေအတိုင်းလိုက်နာခဲ့ပြီးစီးပွဲကိုပုံမှန်အတိုင်းပါဝင်တက်ရောက်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်G7 ဖွဲ့ရဲ့နှစ်ရကြာစီးပွားမှာတော့မြောက်ကိုရီးယားနျူကလ িয়ার ရေးတရုတ်နဲ့ရုရှားနိုင်ငံရေးတို့ပြင်ဆင်အနာသိမြန်မာနိုင်ငံအခြေအနေတွေကိုလည်းအာရုံစိုက်ဆွေးနွေးကြပါတယ်။ကိုဗစ်ရောဂါကာဝယ်ဆေးမူပိုင်ခွင့်ဖယ်ရှားရေးအစီအစဉ်ကိုထောက်ခံကြောင်းနဲ့အသေးစိတ်ကို WTO ကမ္ဘာကုန်သွယ်ရေးဖွဲ့နဲ့ညှိနှိုင်းသွားမှာဖြစ်တဲ့အကြောင်းအမေရိကန်ဆွေးနွေးကပြောလိုက်ပါတယ်။ ညာနာဥစ္စာပစ္စည်းမူပိုင်ခွင့်ဟာအရေးကြီးပေမဲ့ကိုဗစ်ကာယောဂါရဲ့အနေအထားမကြုံစဘူးအခြေအနေမျိုးဖြစ်သလိုကမ္ဘာ့ကျန်းမာရေးပြဿနာဖြစ်တာကြောင့်အထူးတလည်းကင်တွယ်ဖြစ်ရှင်းမှာဖြစ်ကြောင်းလဲအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်းတိုင်ကဗုဒ္ဓဦးနဲ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးဖို့ရှိတဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်အင်ဗျူတော့ပြောခွင့်ရကတော့အမေရိကန်ရဲ့ရည်တည်ချက်ကိုဗုဒ္ဓဦးနဲ့ကပဲရှင်းပြခဲ့တာပါ
What we are, the consideration now is the U.S. position. Our objective overall, as we look at this decision, is how can we provide as much supply in the most cost-effective way to the global community?
American has been announced that the U.S. government 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 has been announced thatပြည်ရဲ့အော်တိုဘာလမှာတိုက်တွန်းခဲ့တဲ့အဆိုကတော့ WTO ဖွဲ့ဝင်164နိုင်ငံကကိုယ်စားလှယ်စစ်စစ်နိုင်ငံဂျနီဗာမြို့မှာနေ့ရက်ကြာဆွေးနွေးခဲ့တာပါ။ထောက်ခံသူတွေကတော့မူပိုင်ခွင့်ရာယီဖယ်ရှားလိုက်တဲ့အတွက်ချမ်းသာတဲ့နိုင်ငံတွေလောက်ကာကွယ်ဆေးထိုးဖို့မတတ်နိုင်ကြတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆေးထုတ်လုပ်မှုတွေအရှိန်မြင့်နိုင်လိမ့်မယ်လို့ယူဆကြပါရယ်။ဆေးကုမ္ပဏီတွေကတော့မူပိုင်ခွင့်တွေရာယီဖယ်ရှားလိုက်မယ်ဆိုရင်အနာဂတ်မှာတီထွင်ဖန်တီးမှုတွေကိုထိခိုက်နိုင်ပြီးဆေးထုတ်လုပ်မှုတွေလည်းမြန်ဆန်မလာနိုင်ဘူးလို့ပြောဆိုနေကြပါရယ်။ဒါစင်နဲ့ချီတဲ့အရက်ဖက်လူမှုဖွဲ့စည်းရေးနဲ့ဗြိတိန်ဝန်ကြီးချုပ်ဂေါ်ဒွန်ဘရောင်းတစ်ချိန်ကဆိုဗီယက်ယူနီယံခေါင်းဆောင်မီခဲကော်ဗာချော့အပါအဝင်နိုင်ငံခေါင်းဆောင်ဟောင်းတို့လည်းမူပိုင်ခွင့်ယာယီဖယ်ရှားရေးစီစဉ်မှုအမေရိကန်သမ္မတဂျိုးဘိုင်ဒန်ထောက်ခံအားပေးဖို့တိုက်တွန်းထားပါတယ်။ဒီမိုကရက်တော်အမတ်တွေအများစုနဲ့ထိ ंछ ုပ်ထားတဲ့အမေရိကန်အောက်လွှတ်တော်ကကိုယ်စားလှယ်တရားကျော်ကလည်းအဆိုကိုထောက်ခံမှုသမ္မတထံစူပေါင်းလက်မှတ်ရေးထိုးတိုက်တွန်းထားပါတယ်။Pfizer ဆေးကုမ္ပဏီကထုတ်လုပ်တဲ့ COVID ရောဂါကာကွယ်ဆေးကိုအသက်၁၂နှစ်ထိငယ်ရွယ်တဲ့ကလေးတွေမှာပါကနေဒါနိုင်ငံကထိုးခွင့်ပြုလိုက်တာကြောင့်ကမ္ဘာမှာပထမဆုံးကလေးတွေကာကွယ်ဆေးထိုးခွင့်ရတဲ့နိုင်ငံတစ်ခုဖြစ်လာပါတယ်။ကလေးတွေပုံမှန်ဘဝပြန်ရောက်လာအောင်ရည်ရွယ်ပြီးခွင့်ပြုလိုက်တာဖြစ်ကြောင်းလဲဗုဒ္ဓနည်းကကြေညာချက်ထုတ်ပြန်မှာကနေဒါဆွေးရရဲ့ထိတ်တန့်ကျင်းမာရေးအရာရှိကပြောဆိုလိုက်တာပါ။
I think in a year where we haven't had a lot of good news, this is a bit of good news.
တင်းကောင်းနဲ့မြန်မြန်ဆန်ဆန်မကြားရတာနှစ်လောက်ကြာမှာအခုတင်းဟာတင်းကောင်းတစ်ခုပါဒါကိုလက်ခံဖို့လည်းလိုပါတယ်လို့ကနေဒါကျန်းမာရေးဌာနအချက်အလက်ရှိချုပ်ဒေါက်တာစုပရီယာရှာမာကပြောဆိုသွားတာပါဒီမတန်ငယ်မှာတော့အသက်16နှစ်အထက်အရွယ်ရောက်သူတွေသာကာကွယ်ဆေးထိုးခွင့်ပြုထားပါတယ်အမေရိကန်နဲ့ဥရောပသမ္မဂ EU ကလည်းအလားတူခွင့်ပြုဖို့စဉ်းစားနေပါတယ် Pfizer ဆေးကုမ္ပဏီကတော့မေရသူတွေအတွက်ကာကွယ်ဆေးဟာထိရောက်မှုရှိတဲ့အကြောင်းသုတေသနလေ့လာချက်ရဲ့ကနဦးရလက်တွေထုတ်ပြန်ရမှာပြောဆိုထားတာပါသုတေသနစံသတ်မှုမှာကိုယ်စံနာလျောက်ပါဝင်ခဲ့ကြတဲ့အသက်17နှစ်ကနေ15နှစ်ကြာကလေးပေါင်း2260မှာယောဂကုသမှုမတွေ့ရကြောင်းလည်းပြောပါရယ်နှစ်ချိန်ထိုးရတဲ့ကာကွယ်ဆေးကိုထိုးတဲ့ကလေးတွေမှာအထူးသဖြင့်ဒုတိယရင်ဆေးထိုးပြီးအရွယ်ရောက်သူတွေလိုပဲနာကျင်ကြက်ခဲတာဖျားနာတာချမ်းစိတ်နာပင်မနာစတဲ့ဘေးရွယ်အာနိသင်တွေကိုကန်ဆာရသူတချို့ရှိတယ်လို့လည်းလေ့လာချက်ကဖော်ပြထားပါတယ်။ကိုဗစ်ကာယောဂါကြောင့်တနည်းတဲ့လူ4000နီးပါးသေဆုံးခဲ့တဲ့အိန္ဒိယနိုင်ငံမှာကာယောဂါတတိယလိုင်းနဲ့မလွဲမသွေရင်ဆိုင်ရတော့မှဖြစ်ကြောင်းအစိုးရရဲ့ကျန်းမာရေးဆိုင်ရာထိပ်တန်းကြံပေးပုဂ္ဂိုလ်ကသတိပေးလိုက်ပါတယ်။တရင်တစ်ပတ်အတွင်းကမ္ဘာတဝန်းယောဂါကုသမှုတွေရဲ့ထပ်ဝက်နီးပါးနဲ့သေဆုံးမှုစုစုပေါင်းရဲ့၄ဘုံ၃ဘုံလောက်ဟာလည်းအိန္ဒိယနိုင်ငံမှာဖြစ်တဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတင်းထုတ်ပြန်ထားခြင်းမှာပဲအိန္ဒိယကျန်းမာရေးပညာရှင် KVG Rakhava ကသတိပေးလိုက်တာပါ။ကုသပြန့်နှံ့မှုနှုန်းမြင့်မားနေတာကြောင့်တတိယလိုင်းနဲ့မလွဲမသွေကြုံရလိမ့်မယ်လို့ New Delhi မြို့တော်ကသတင်းစာရှင်းလင်းမှုမှာပြောဆိုလိုက်တာဖြစ်ပါတယ်။ပဲချင်းဖြစ်မယ်ဆိုတာအတိအကျမသိနိုင်ပေမဲ့ကြိုတင်ပြင်ဆင်ထားဖို့လည်းသတိပေးခဲ့ပါတယ်။အရေးပေါ်လူနာတွေအတွက်ဆေးရုံသုံးအောက်ဆီဂျင်တွေပြက်လက်မှုနဲ့ကိုဗစ်ရောဂါကာဝယ်ဆေးထုတ်လို့ရမှာလိုအပ်တဲ့ကုန်ကျန်းပစ္စည်းလိုအပ်ချက်တွေနဲ့အတူအိန္ဒိယနိုင်ငံမှာကာယောဂါကုသမှုတွေအစိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာပါ။ကမ္ဘာမှာအကြီးဆုံးကာဝယ်ဆေးထုတ်လုပ်ငန်းဖြစ်တဲ့ Siren Institute of India ရှိရာနိုင်ငံမှာလူဦးရေ1300ရဲ့200ခန့်လုံးသာကာဝယ်ဆေးထုတ်ရသေးတယ်လို့လည်းဒေသခံသတင်းတွေကဖော်ပြကြပါတယ်။အိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့ဗုဒ္ဓဦးနေ့ထုတ်ပြန်ချက်အရကိုဗစ်ရောဂါကူးစက်သူလူနာသေ38,255ယောက်ရှိခဲ့ပြီးသေဆုံးသူကတော့3,989ယောက်ရှိခဲ့ပါတယ်ခင်ဗျာ
ကျွန်တော်တို့ရဲ့ထိတ်တန့်ရောက်သတင်းတွေကို Mac Engineer နဲ့ကိုအောင်လူတို့ကပြောပြပေးကြတာပါဆက်လက်ပြီးတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးသွားပါမယ်ရန်ကုန်ကသတင်းပေးပို့ချက်တစ်ခုနဲ့စတင်ပါမယ်။ဆရာနာသိမှုနောက်ပိုင်းပြည်တွင်းအလုံးလက်မဲ့ဥယေပေါ်များလာချိန်မှာ အခြေခံစားကုန်ပစ္စည်းတို့လည်းဈေးနှုန်းတက်လာတာမို့စားဝတ်နေကြတဲ့ပြဿနာတွေကိုပြည်သူအများစုကရင်ဆိုင်နေကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံကပြောပြပေးပါမယ
်ဖေဖော်ဝါရီ၁ရက်နေ့စစ်တပ်အာဏာသိမ်းပြီးနောက်နောက်ဆက်တွဲဆိုးကျိုးတွေကတော့နိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုများလာတာဘေးကင်းလုံခြုံမှုမရှိတာတွေကြောင့်အလုံးလက်မဲ့ပြဿနာကိုရင်ဆိုင်လာရပြီးနောက်မှာနောက်ထပ်ထိခိုက်မှုအနေနဲ့မြမကြံ့ဝေတံမှုကြက်လာတာနဲ့အခြေခံစားကုန်ကုန်ပစ္စည်းတချို့ဈေးနှုန်းတက်လာတာမို့စားဝတ်နေရင်ကျက်သေးတဲ့ပြဿနာတွေနဲ့ပါဆက်လက်ရင်ဆိုင်လာရတာပါအခြေခံစားတောက်ကုန်တွေထဲမှာစားသုံးစီဈေးတက်မှုကထင်တာမြင်တာမှုအရှိဆုံးဖြစ်နေတယ်လို့ပြည်တွင်းစားသုံးသူတချို့ကပြောပါတယ်နေ့စဉ်စားတောက်ကုန်တွေထဲမှာကုန်ကြောက်တချို့ဈေးနှုန်းမြင့်တက်လာတာတွေရှိတယ်လို့အလုတ်အကန်ရှားပါလာတာတွေကြောင့်အောက်ခြေလူသူအကြားမှာစားဝတ်နေရအခက်အခဲတွေနဲ့ရင်ဆိုင်လာနေရပါတယ်နေ့စဉ်ဈေးသွားချက်ပြုတ်နိုင်ဖို့ဝင်ငွေထွက်ငွေလောင်းငါဖို့ထက်အငတ်ဘိန်းနဲ့မရင်ဆိုင်ရအောင်ကြိုးစားနေရတယ်လို့လှိုင်တရာမျိုးနယ်ကအိမ်အောင်ရှင်မတူကပြောပါတယ
်။အဓိကတော့အဲ့ဒီစီလို့ဟိုကုန်ကြောက်ပစ္စည်းတွေပေါ့။အဲကုန်ကြောက်ပစ္စည်းတွေဒီကုန်သေးတွေပါရတော့ဒီတိုင်းပါပဲ။ပြောမယ်ဆိုရင်တော့အကုန်လုံးဈေးတဲ့တွေကတော့အရင်ကထက်ဆိုင်ရောင်းမကောင်းဘူးပေါ့။ဒီကအရင်ကဒီစားအုပ်စီဆိုရင်တပိဋကမှ2000လောက်ပဲပြရတာလေအခု3500ပြောသွားပြီဒီကျန်တဲ့အဲ့အချုံမုံတို့ဘာလို့အဲ့အရာတွေလက်တက်တယ်ခုဆိုရင်တော့တော်တော်တော့ကျက်သေးကြတယ်ဟိုအနည်းလုံးမှတစ်နေ့စားရတယ်ကအဆင်မပြေဘူးပေါ့ကိုဗစ်ဖြစ်တော့ကတော့အဲ့လောက်ရှင်နေမဆိုးဘူးအခုဒီလိုအာနာရိမ့်ရဲ့နောက်ပိုင်းမှာမှအဲ့လိုတော့တော်တော်ရှင်နေဆိုးသွားတယ်ဘယ်လိုလဲဆိုတော့ဟိုထောက်ခံကြီးရတာနည်းနည်းပါတယ်ဆိုလူကြီးကလည်းအဆင်ပြေသေးတယ်ဒီလိုမျိုးဆိုလည်းအဲ့လောက်မနေသေးဘူးအခုဒီလိုဈေးတွေလည်းကြီးသွားတယ်။ပတ်စံကြီးမှဝယ်စားလို့ရမှလေ။ဒီလိုတွေကဝယ်စားလို့မရဘူး
။လုပ်ငန်းတော်တော်များများရန်နာထားရတာအင်တာနက်လိုင်းတွေကန့်သက်တာတွေကြောင့်ပြည်တွင်းငွေကြေးလဲပတ်မှုနှေးကွေးလာနေတာတွေကနိုင်ငံစီးပွားရေးကိုအတော်အထိနာစေမယ်လို့ပညာရှင်တချို့ကသုံးသပ်နေကြပါတယ်။အခြေခံစားကုန်ကုန်ပစ္စည်းတချို့ဈေးနှုန်းတက်လာတာမို့စားဝတ်နေရေးကျက်သေးတဲ့ပြဿနာတွေဟာအောက်ခြေလူတန်းစားတွေမှသာမကလူလက်တန်းစားတွေအထိပါထိခိုက်မှုတွေရှိနေပါတယ်။အရင်ကဖွဲ့ဖွဲ့ရရဖြစ်ဖို့အဓိကထားပြီးဈေးဝယ်ခဲ့သူတွေအခုတော့ငွေငွေထွက်ငွေကိုပို့ပြီးထည့်သွက်လာရပါပြီ။ကိုပိုင်အသေးစားလုပ်ငန်းတစ်ခုထူထောင်ထားတဲ့လုပ်ငန်းရှင်တဦးကလက်ရှိမှာအဆိုးဆုံးစီးပွားရေးအကျက်အသေးကိုပြည်သူတွေရင်ဆိုင်နေရတယ်လို့ပြောပါတယ
်။လုပ်တွေကတော့ပါဝါတာအမှန်ပဲလေ။အရင်ကအလုပ်လုပ်ရတာနဲ့အခုလုပ်ရတာတော့မတူတော့ဘူး။အခုကတော့တွားရည်လာရင်လည်းခက်လာတယ်။ကိုစီကအလုပ်လာအမှန်လူတွေလည်းသိမလာတော့ဘူး။အဲ့လိုမျိုးဖြစ်နေတော့ဟုတ်စီရလေးနဲ့ချိုးတန်ချေပါနေရတယ်အဲ့လိုမျိုးပဲသွားနေရတယ
်လက်ရှိကုန်စည်နှုန်းတိုးလာတာမှာစားသုံးကုန်ပစ္စည်းတွေအပြင်ဆက်သုံးစီဈေးတွေပါအစမတန်တက်လာတာတွေနဲ့ကြုံနေရပြန်ပါတယ်အာဏာသိမ်းမှုကြောင့်တိုင်းပြည်စီးပွားရေးတစ်ခုလုံးကိုစတင်ထိခိုက်နိုင်ပြီးပြည်သူတွေရဲ့လူမှုစီးပွားကိုလည်းထိခိုက်လာနိုင်ဖွယ်ရှိတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်နေကြပါတယ်အာဏာသိမ်းမှုနောက်ဆက်တွဲကြောင့်ဖြစ်ပေါ်လာမဲ့ထိခိုက်မှုဟာပြင်းထန်လာနိုင်ဖွယ်ရှိတယ်လို့ဖြစ်ပေါ်လာမဲ့အကျိုးဆက်ကိုမှန်းဆနိုင်ဖို့ခက်ခဲတယ်လို့စီးပွားရေးလေးလာတုံသက်သူတို့ကပြောပါတယ်
။တန်းကြီးစီးပွားရေးတစ်ခုလုံးပေါ့နော်။တစ်ခုလုံးကိုထိခိုက်တဲ့လမ်းကိုတော့တွားနေတာပေါ့လက်ရှိအခြေအနေကတော့လေ။ဘယ်လောက်ထိဖြစ်လာမလဲဆိုတော့ဟိုကမှန်းဆရတာတော့အခုလောလောဆယ်ခက်တယ်။အဲ့တော့စီးပွားရေးအကျက်တည်းအသက်အမှုကလူမှုရေးဟိုစားဝတ်နေရေးအကျက်တည်းအထိပေါ့နော်။ဒီရက်ဆိုကျန်နေဆုံးမှာပေါ့နော်နောက်ဆုံးဘုဒ္ဓရှင်ရည်တတဲဖြစ်ကောင်းဖြစ်လာတယ်အဲဒီချီတော့ကြောက်သွားနိုင်ရင်လို့ကျွန်တော်တော့အကြမ်းကြီးမတုံ့တက်လို့ရတယ်ကိုဗစ်တုန်းကချိန်ဆလို့ရတယ်တိုင်းပြည်ချိန်တွေကကျင်းနေတယ်တတိထားပြီးတော့ဟိုချိန်ဆကင်တွေပြီးတော့လုံလို့ရတယ်မှန်းလို့ရတာဘလို့လုံလုံတယ်ဆိုတာကစီပွားရေးလုပ်ငန်းပဲဖြစ်ဖြစ်စီမံခန့်ခွဲတာပဲဖြစ်ဖြစ်တွေ့ချက်မှန်းဆလို့ရရင်ဖြစ်တယ်လေအခုကျွန်တော်တို့ကမှန်းဆလို့မရတဲ့တက်ချက်လို့မရတဲ့ကြိုတင်ပြီးတော့စီမံလို့မရတဲ့အခြေအနေဖြစ်သွားတယ
်ကိုရိုနာကက်ရောဂါပဲတင့်နေတဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုထပ်ဖြစ်တာကြောင့်လာမယ့်နှစ်သစ်အစပိုင်းမှာနိုင်ငံလူဦးရေရဲ့ထက်ဝက်ဆင်းရဲမွေးတေခဲ့တဲ့2005ခုနှစ်ကအခြေအနေမျိုးအထိဆုတ်ယုတ်ကျဆင်းသွားနိုင်ကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကတတိပေးထားပါတယ်တစ်ချိန်တည်းမှာပဲလာမယ့်လပိုင်းနဲ့အတွင်းမြန်မာနိုင်ငံအတွင်းမှာလူ3,000,000ကျော်စာနဲ့ရိတ်ခါပြက်လက်သွားနိုင်တဲ့အရေးကြောင့်ရိတ်ခါထောက်ပံ့နိုင်ရေးပြင်ဆင်နေကြောင်းကုလသမဂ္ဂကပြောပါတယ်။ကမ္ဘာပံ့ရဲ့ဧပြီလထုတ်အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးရာခန့်မှန်းချက်မှာမြန်မာနိုင်ငံမှာ2023ခုနှစ်အတွင်းစီးပွားကျဆင်းမှု100ရာခိုင်နှုန်းအထိရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။နိုင်ငံတော်ဆောင်းဝယ်နေရေးတွေကျက်တဲလာနေတဲ့သတင်းကိုကိုရဲမုံကတင်ပြပေးသွားတာပါ။ VOA American တန်ကကြာသပတေးနေ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bami.voanews.com internet ဆက်မြင်နာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တက်မှာပဲဖန်ယူနားဆင်နိုင်ပါတယ်။အခုတော့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလို့သမားတွေနဲ့ပတ်သက်တဲ့သတင်းပုဒ်ကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံ Smart Program ပြည်နယ်အတွင်းကဆက်ယုံအလို့သမားတွေမှာ COVID ကပ်ရောဂါပိုးစမ်းသပ်တွေ့ရှိခဲ့ရမှာမြန်မာရွှေ့ပြောင်းအလို့သမား90ကျော်ပါဝင်ကြောင်းထိုင်းနိုင်ငံကိုဗစ်ရောဂါတိုက်ဖျက်ရေးစီမံခန့်ခွဲမှုအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးမှကပြောပြပေးပါပါ
။ထိုင်းနိုင်ငံရဲ့ကိုဗစ်ကပ်ရောဂါတတိယလိုင်းမှာထိုင်းနိုင်ငံသားအများစုကူးစက်မှုတွေရှိနေတယ်လို့ဒီလိုကူးစက်မှုတွေထဲမှာမြန်မာလူသမားယာကနန်းနဲ့ကူးစက်ခံနေရတာပါ။ထိုင်းနိုင်ငံစမုတ်ပရကန်ပြည်နယ်ဗန့်ဂျီဒီမြို့နယ်အတွင်းကစစ်ရုံတွေမှာထိုင်းနိုင်ငံသားနဲ့မြန်မာနိုင်ငံသားစစ်ရုံအလို့သမားအများစုကိုဗစ်ကပ်ရောဂါကူးစက်လာနေတာကြောင့်ဒီကနေ့မှာထိုင်းနိုင်ငံကိုဗစ်ကပ်ရောဂါကာကွယ်တိုက်ဖျက်ရေးစီမံခန့်ခွဲမှုအဖွဲ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။အလို့သမား300ကျော်ရှိတဲ့စစ်ရုံတရုံတွင်ကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူလူနာ150ကျော်ရှိတဲ့အထက်မှာမြန်မာလူသား90နီးပါးပါဝင်နေတယ်လို့ဆိုပါတယ်။တခြားစစ်ရုံတွေမှာလည်းပိုးတွေ့လူနာတွေဆက်တိုက်ရှိလာနေတာကြောင့်လူသမားတွေကိုသူတို့နေထိုင်ရာနေရာကနေအပြစ်မထွက်ဖို့ကန့်သက်ထားပါတယ်။ထိုင်းနိုင်ငံကိုဗစ်ကပ်ရောဂါကာကွယ်တိုက်ဖျက်ရေးစီမံခန့်ခွဲမှုအဖွဲ့ကပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကတော့အခုလိုပြောသွားပါတယ
်။ พนักงาน คนหนึ่ง ซึ่ง เป็น ชาว เมียนมา นะครับ ซึ่ง เขา มี อาการ ป่วย นะครับ แล้ว ก็ ตั้ง แต่ วัน ที่ 17 เมษายน นะครับ
သူပြောသွားတာကတော့ AB လ18ရက်နေ့ကစပြီးစက်ရုံတွင်ကမြန်မာနိုင်ငံသားတဦးမှာကိုဗစ်ကပ်ရောဂါပိုးစတင်တွေ့ရှိခဲ့ပြီးတဲ့နောက်အတူနေအခန်းပေါ်တွင်နဲ့စက်ရုံတွင်ကအလုပ်သမားတွေကကူးစက်ပြန့်ပွားလာခဲ့တာဖြစ်ကြောင်းအဓိကကူးစက်မြန်သွားရတဲ့အကြောင်းကတော့ကျန်းမာရေးကာကွယ်မှုအားနည်းချက်တွေအရဖြစ်ပြီးတောက်ရေခွက်တစ်လုံးကိုလူအများစုကတောက်သုံးနေတာတွေနဲ့အုပ်စုလိုက်စုပေါင်းစားတောက်ကြတဲ့အခါမှာစကားပြောဆိုကြတာတွေကနေဇက်တိုက်ကူးစက်လာတာလို့ဆိုပါတယ်အခုလိုဖြစ်ရကြောင်းစက်ရုံအာဏာပိုင်တွေကိုစစ်ဆေးအရေးယူဖို့ဆက်လက်လှုပ်ဆောင်နေပြီးပိုးတွေ့လူနာတွေကိုတော့လိုအပ်တဲ့စေကူတာမှုတွေလှုပ်ဆောင်ပေးမယ့်အကြောင်းသတင်းထုတ်ပြန်သွားပါတယ် ။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကဖြစ်ခဲ့တဲ့ကိုဗစ်ဒုတိယလှိုင်းမာတုန်းကတော့ဘန်ကောက်မြို့ပြင်မှာရှိတဲ့စမောစခွန်းပြည်နယ်ထဲကပင်လယ်စာထုတ်လုပ်တဲ့စက်ရုံတွေမှာအများစုလှုပ်လှုပ်ကိုင်နေကြတဲ့ရွှေပြောင်းမြမအလုသမားတွေစီကဖြစ်ပါတယ်အခုတတိယလိုင်းမှာတော့ထိုင်းလူမျိုးတွေအဓိကကူးစက်နေကြတာဖြစ်ပါတယ်ထိုင်းလူမျိုးတွေနဲ့ဆက်ဆက်နေရတဲ့မြမအလုသမားတွေဟာလည်းတတိယလိုင်းမှာကူးစက်တာတွေဖြစ်လာတယ်ဆိုပြီးရွှေပြောင်းလူသမားအခွင့်အရေးကိုရဲရဲဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်ထိုင်းလူမျိုးတွေနဲ့မြန်မာလူမျိုးတွေလည်းအစဉ်တစိုက်ကအလုသဘောတရားအရဆက်ဆက်နေရတာကိုတကယ်လို့လူမျိုးမှာကိုင်းကထိုင်းလူမျိုးထိုင်းလူမျိုးထိုင်းကအုတ်ထုတ်ရေးကမ်းကြမှာတောင်းလူမျိုးပုဂ္ဂိုလ်ကထိုင်းလူမျိုးတွေဖြစ်တဲ့တော့အတူတူပဲပုံစံနဲ့ဆက်ဆက်ကြည့်နေတယ်အောက်ချီကျွန်တော်တာယာလောက်သာဖြစ်တယ်မြန်မာပြည်နယ်လည်းတော့ဆက်ဆက်တဲ့ကြောင့်ဒါလောကတော့သမီးမို့သမီးတော့ရှေ့ကျောင်းလို့ဒီမှာလို့ကူးစက်မှာပေါ့
ထိုင်းနိုင်ငံဘန်ကောက်မြို့ကနာမည်ကြီးအထက်တန်းလွာတွေပျော်ပါနေကြတဲ့နိုင်ကလပ်နှစ်ခုကနေအိန္ဒိယကိုဗစ် -19 မျိုးကွဲအသစ်စတင်ပြန့်ပွားလာခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုနဲ့သေဆုံးမှုနှုန်းမြင့်တက်လာနေတာပါဒီလိုကူးစက်အလွန်မြန်တဲ့ကပ်ဘေးကြောင့်ထိုင်းနိုင်ငံကနာမည်ကြီးအားကစားသမားတွေအမှုပညာရှင်တွေပါသိဆုံးရပြီးမြို့နယ်ရပ်ကွက်တွေအတွင်းမှာပါဇက်တိုက်ပြန့်ပွားလာနေတာကြောင့်နေစဉ်ထောင်ချီပြီးကူးစက်မှုတွေဖြစ်နေပါတယ်။ထိုင်းနိုင်ငံကလောလောဆယ်အထိကိုဗစ်အတည်ပြုလူနာစုစုပေါင်း 93,000 နီးပါးရှိနေပြီးသိဆုံးသူက303ဦးထိရှိလာတယ်ဆိုပြီးထိုင်းဆိုရကတရားဝင်ထုတ်ပြန်ထားပါတယ်ရှင်။
မဲအေးမာကပြောပြပေးသွားတာပါဆက်လက်ပြီးတော့ကိုဗစ်ကာလအတွင်းသတင်းတောက်တွေတွေ့ကြုံရတဲ့ခက်ခဲတွေနဲ့ပတ်သက်တဲ့သတင်းတပုတ်ကိုတင်ပြပေးချင်ပါတယ်ကပတဝမ်ကိုဗစ်ကပ်ရောဂါပြီးကြောင်းသေဆုံးသူ3000ကျော်ရှိနေပြီးပိုးတွေ့အတည်ပြုလူနာ150နီးပါးရှိနေကြောင်းဂျွန်ဆော့ကင်တက္ကသိုလ်ရဲ့မှတ်တမ်းဌာနတွေကဖော်ပြထားပါတယ်ကပ်ရောဂါကာလအတွင်းအသက်ရှင်အောင်ကြိုးစားရုန်းကန်ရင်ကပ်ရောဂါအကြောင်းသတင်းယူသတင်းရေးရတဲ့အလုပ်ဟာအထူးသဖြင့်အမျိုးသမီးသတင်းတောက်တွေအတွက်အခက်အခဲနဲ့စိန်ခေါ်မှုတွေများပြားလာကြောင်းCoalition for Women in Journalism အဖွဲ့ကပြောပါရယ်ဒီအကြောင်း VOA သတင်းတောက် Maria Ma Diallo ရဲ့သတင်းလွှာကိုမက်ခွာညိုကပြောပြပေးထားပါရယ်
2020မလာကစပြီးကဘာတဝမ်းပိတ်ဆို့ကန့်သတ်မှုတွေကိုကပ်ရောဂါပြန့်ပွားမှုတားဆီးရေးအတွက်အဓိကထားအသုံးပြုခဲ့ကြပါရယ
် As you know journalists have to be on the front line and they have to
ပြည်ကြတဲ့အတိုင်းသတင်းထောက်တွေဟာသတင်းမှန်ရဖို့အမြဲတမ်းသတင်းဖြစ်တဲ့နေရာကိုရောက်အောင်သွားကြရယ်မတ်လအစောပိုင်းကတည်းကအမျိုးသမီးသတင်းထောက်တွေအထူးသဖြင့်အလို့သတင်းထောက်တွေအဖို့သတင်းရယူနိုင်ရေးသတင်းအလို့ရဖို့အတော်လေးအခက်အခဲတွေရှိခဲ့တယ်ထင်ပါတယ်
။က ကာယောဂါကြောင့်လူတွေဇက်တိုက်တင်နေတဲ့အချိန်မှာနေဇက်တွေပိတ်လိုက်တာနဲ့တိကျခွဲပြီးစောင့်ကြည့်တဲ့ quarantine တွေပါဝင်လူချင်းခက်ခွာခွာနေကြရမယ့်စည်းကမ်းတွေတင်းတင်းကြပ်ကြပ်ထုတ်ပြန်တားမြစ်ခဲ့သလိုကျန်းမာရေးဆောင်ရှားမှုအစဉ်စဉ်ကအခြေအနေမှန်တွေမပေါက်ကြအောင်အစိုးရကဆောင်ရွက်တာတွေလည်းရှိနေပါတယ
် We saw this in Turkey, Lebanon, Egypt, some of these
ဒီလိုအခြေအနေတွေကို Turkey, Lebanon, Egypt, တရုတ်နဲ့ပါကစ္စတန်တွေမှာတွေ့ခဲ့ရပါတယ်အဲ့ဒီတိုင်းပြည်တချို့ဟာ COVID-19 ကာယောဂါကိုနိုင်ငံရေးကိစ္စတွေမှာအသုံးချခဲ့ကြပါတယ်။ကိုယ့်အလုပ်ကိုလုပ်ဖို့ကြိုးစားနေတဲ့သတင်းထောက်တွေနဲ့ပတ်သက်လို့သတင်းမားတွေလောက်ချံဖန်တီးပါတယ်။ပါကစ္စတန်မှာကျမတို့အဖွဲ့ဝင် Ashma Shirazi ကြုံခဲ့ရတဲ့အကြောင်းကိုဥပမာပေးပြီးတော့ပြောချင်ပါတယ်။ဒီ virus ပြန့်နှံ့နေတဲ့အကြောင်းအစိုးရရဲ့လိုအပ်ချက်တွေအကြောင်းဒါမှမဟုတ်အစိုးရတရားကလုပ်ပေးရမယ့်ကိစ္စတွေကိုလုံမပေးတာတွေအကြောင်းသူ့ဘက်အချိန်မဲရေးရေးသတင်းမားဖြန့်နေဆိုတဲ့လှုပ်ရှားမှုတွေကိုအစိုးရဘက်ကသူ့ကိုပြစ်မှတ်ထားပြီးတော့လုတ်ခဲ့ကြပါတယ်။ COVID-19 ကာယောဂါအကြောင်းအချက်ချက်ကြရေးသားကြတဲ့တခြားအမျိုးသမီးသတင်းထောက်တွေဆိုရင်လည်းဒီလိုပဲနှောက်ယှက်ဟန်တာခံခဲ့ကြရပါတယ်
။တူရကီမှာသတင်းတောက်အီဘရူကူချူဂျေရင်းစာသူရေးခဲ့တဲ့ကိုရိုနာဗိုင်းရပ်စ်သတင်းတစ်ပုဒ်ကြောင့်အချုပ်နှောင်ခံခဲ့ရပြီးနောက်တော့မှပြန်လွတ်ပေးခဲ့ပါတယ်။မလေးရှားကစုရသတင်းတောက်တစ်ယောက်ဖြစ်တဲ့ဝမ်နိုဟာရတီနဲ့အီဂျစ်နိုင်ငံကာရိုမျိုးကဂါရီယန်သတင်းတောက်ရူ့မီရှယ်ဆန်တို့လည်းကာယောဂါဘေးကြောင့်သူတို့ရေးခဲ့တဲ့သတင်းတွေအတွက်တရားစွဲခံရတာမောင်းထုတ်ခံရတာနှောက်ယှက်ဟန်တာခံရတာတွေကိုကြုံခဲ့ကြရပါတယ်။မနှစ်တုန်းကတော့နိုင်ငံတကာသတင်းတောက်များမဟာမိတ်အဖွဲ့ International Federation of Journalists ကနိုင်ငံပေါင်း52နိုင်ငံကသတင်းတောက်အမျိုးသမီး960ကိုစစ်တမ်းကောက်ယူခဲ့တာမှာကတ်ယောဂါစဖြစ်ပြီးဆိုကြတဲ့ကစိတ်ဖိစီးမှု89ရာခိုင်နှုန်းတိုးလာကြောင်းတွေ့ခဲ့ရပါတယ
်။ Then you're the one who's also taking care of the family and that's
အိမ်ကနေအလုပ်လုပ်ကြရတဲ့အခါတစ်ဖက်မှာလည်းမိသားစုတာဝန်တွေကိုယူရပါတယ်။အဲ့ဒါကအမျိုးသမီးသတင်းတောက်တယောက်အတွက်ခါတိုင်းထက်2ဆ3ဆဒါမှမဟုတ်4ဆလောက်ပို့ပြီးအလုပ်လုပ်ကြရတာဖြစ်လို့ကန့်သက်ပေါင်းထက်ကျော်ပြီးအဆမတန်လုပ်နေကြရတာပါလူတိုင်းမှာစိုးရင်တော့ကရှိနေကြတယ်ဆိုပေမဲ့အမျိုးသမီးသတင်းတောက်တွေမှာပို့ပြီးများပါတယ်သတင်းတောက်တွေအများကြီးအလုပ်ပြုတ်ကုန်ကြတာကတော့တစ်ကမ္ဘာလုံးမှာဖြစ်နေတဲ့ပြဿနာပေါ့ဒါပေမဲ့အထူးသဖြင့်ကင်ညာနိုင်ငံကစာချုပ်တက်တန်းနဲ့အလုပ်လုပ်ကြရတဲ့အမျိုးသမီးသတင်းတောက်တွေအမျိုးသမီးအလွတ်သတင်းတောက်တွေဆိုရင်အလုပ်ပြုတ်ကုန်တာဒါမှမဟုတ်လကတဝက်ပဲရတာတွေဖြစ်ကုန်ပါတယ
်ဒါရင်မကလိန်ပိုင်းဆိုင်ရာကျန်းမာရေးမိဖွားချင်းနဲ့ဆိုင်တဲ့စေပညာဆိုင်ရာသတင်းမျိုးနဲ့အမျိုးသမီးအင်္ကာကိုဖျက်တောက်တာအပါအဝင်အမျိုးသမီးတွေရဲ့လိန်ပိုင်းဆိုင်ရာကျန်းမာရေးအကြောင်းသတင်းတွေရေးသားတဲ့အပေါ်မှာလည်းအရင်ကတည်းကနှောက်ယှက်ဟန်တားမှုတွေရှိနေနေပြီးဖြစ်ကြောင်းလည်းသူကပြောပါလေရှင
်မခွန်ညိုကတင်ဆက်ပေးသွားတာပါအခုတခါမှာတော့နိုင်ငံပေါင်း90ကျော်ကစားနပ်ရိက္ခာပြည့်လက်မှုတွေအကြောင်း FAO အစီရင်ခံစာကိုတင်ဆက်ပေးမှာပါကမ္ဘာတဝန်းအစာရေစာပြည့်လက်မှုတွေစံချိန်တွင်မြင့်တက်လာနေပြီးရေဘော့အကူအညီတွေအပူတပြင်းလိုအပ်နေပါတယ်။ဆွေရနော်မာတဲ့နိုင်ငံတွေကြုံနေရတဲ့အစာရေစာရှားပါမှုအကျက်တွေကိုကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO နဲ့အတူအခြားမိဖက်လူမှုရေးအဖွဲ့အစည်းတွေကလည်းကွင်းစင်းလေ့လာပြီးမှတ်တမ်းပြုစုခဲ့ကြတာပါ။နိုင်ငံပေါင်း90ကျော်မှာလက်ရှိရင်ဆိုင်နေရတဲ့စားနပ်ရိက္ခာအကျက်တွေအကြောင်းကို FAO ကနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကိုနန်းလောင်ကကောက်နှုတ်တင်ပြပေးထားပါဗျာ။
2020ခုနှစ်အတွင်းနိုင်ငံပေါင်း55ခုထက်မနည်းမှာငှက်မှုခေါင်းပါမှုဘေးနဲ့ရင်ဆိုင်နေရသူလူပေါင်းတန်150ကျော်ထိရောက်လာပါတယ်။ဥရုယာသီပြောင်းလဲဖောက်ပြန်မှုနဲ့ကိုဗစ်ကပ်ရောဂါရဲ့အကျိုးဆက်ကိုဆင်းရဲနှောင့်ပါတဲ့သူတွေပိုးပြီးရင်ဆိုင်နေရတဲ့အတွက်ဒီလိုဝန်ထုတ်ဝန်ပိုးတွေရော့သွားအောင်လုံလောက်တဲ့အကူအညီရင်းမြစ်တွေပေးကြဖို့လူမှုရေးအဖွဲ့တွေကနိုင်ငံရေးသမားတွေကိုတိုက်တွန်းတောင်းဆိုနေပါတယ
်။ The main finding of this report is that 2020 was a very dark
2020ပြည်နယ်မှာအဓိကတွေ့ရှိလိုက်တဲ့ဒီလိုစားနပ်ရိက္ခာရှားပါးမှုဖြစ်ရပ်တွေဟာလူသားမျိုးနွယ်တွေအတွက်တော့အမှောင်ပိုင်းဆုံးနှစ်ဖြစ်ပါတယ်။ COVID-19 ကြောင့်အခြေအနေဆိုးတွေကြုံတွေ့ခံစားရတယ်ဆိုတာမျိုးရုံးမြင့်တန်းကြားပေါ်မှာနေရီတိုင်းကျွန်တော်တို့တွေ့မြင်နေရပါတယ်။ဒါပေမဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း155ဆန်းတို့မှာ COVID ကြောင့်ဖြစ်လာတဲ့အကျက်တဲတွေမကပဲစားနပ်ရိက္ခာမလုံလောက်တဲ့အခြေအနေဆိုးကြီးနဲ့ပါရင်ဆိုင်နေကြရတယ်ဆိုတာဒီအစီရင်ခံစာမှာပြောထားပါတယ်။ဒီပြဿနာနဲ့ရင်ဆိုင်နေရသူမနစ်ကတန်း20ထပ်ပြီးတိုးလာပါတယ်။
တောင်ယာစိုက်ပျိုးကြတဲ့သူတွေဟာခက်ခဲလွန်းလာတဲ့အခြေအနေမျိုးပါတော့စိုက်ပျိုးရေးကိုပဲဆက်လုပ်တတ်ကြတဲ့အတွက်သူတို့ကိုစိုက်ပျိုးရေးနဲ့ဆိုင်တဲ့အကူအညီတွေပေးအပ်ဖို့လဲ FAO ကရည်မှန်းထားပါတယ်။စားနပ်ရိက္ခာရှာပါမှုနဲ့အဆိုးဆုံးကြုံရတဲ့နေရာတွေမှာစိုက်ပျိုးထုတ်လုပ်မှသာလျှင်ငှက်မှုခေါင်းပါမှုဘေးကိုကာကွယ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်လဲသက်ဆိုင်ရာအစိုးရအဖွဲ့တွေ၊ကုလသမဂ္ဂနဲ့လူမှုအဖွဲ့တွေကမကပုဂ္ဂလိကပိုင်းကပါအတူပူပေါင်းဆောင်ရွက်မှာကျန်းတန်းတဲ့ရာထူးအထူးတန်းခံနိုင်မဲ့တီးနှံတွေကိုတောင်သူတွေစိုက်ပျိုးထုတ်လုပ်နိုင်ကြမယ်လို့လဲ FAO ကပြောပါတယ်။
To prevent widespread famine from breaking out in 2021, humanitarian action.
၂၀၂၀ ခုနှစ်တည်းငတ်မို့ခေါင်းပေါင်းမှုဘေးစိုးကြီးပေါ်ပေါက်မလာအောင်ကာကွယ်ဖို့နဲ့လူအသက်ပေါင်းများစွာကိုကယ်တင်ဖို့ဆိုရင်လူသားချင်းစာနာမှုဆိုင်ရာလှုပ်ရှားမှုတွေအခုပဲထောက်လုပ်ဖို့လိုပါတယ်အသက်ရှင်ရည်ရည်ရည်ရည်ကြီးလိုအပ်နေတဲ့အကူအညီတွေကိုကွင်းစင်းလုပ်ကင်နေကြတဲ့ FEO ဝန်ထမ်းတွေကပေးရနေတဲ့အတွက်ကြီးလက်နေတောင်သူတွေလည်းစိုက်ပျိုးရေးကိုဆက်လုပ်နိုင်ကြပါလိမ့်မယ
်ဆေးရည်ပဋိပက္ခတွေနဲ့ဥတုရာသီပြောင်းလဲမှုတွေကြောင့်လွန်ခဲ့တဲ့9နှစ်လောက်ကစပြီးတော့ဆန္ဒရိက္ခာတွေပိုးပြီးတော့ရှာပါလာတဲ့အချိန်မှာပေါ်ပေါက်လာတဲ့ COVID ကာယရောဂါကန့်သတ်ချက်တွေကြောင့်ဒီလိုအခြေအနေတွေပိုဆိုးလာတယ်လို့လည်းအစိုးရခန်းစာမှာထောက်ပြထားပါတယ
် remains the number one driver of acute anger.
အစာအိမ်စာမလုံလောက်တဲ့နံပါတ်၁အကြောင်းရင်းကပဋိပက္ခပြေကြောင့်ဖြစ်ပါလေ။နိုင်ငံတွေနဲ့နေမြေဒေသ23ခုကလူပေါင်း96သန်းတို့ဟာစာနယ်ဇင်းကရှားပါမှုနဲ့ရင်ဆိုင်နေရတဲ့အရင်းငံအကြောင်းရင်းကပဋိပက္ခတွေပေါ်ပေါက်ပြီးလုံခြုံမှုမရှိလို့ပါ။ပဋိပက္ခဖြစ်လာရင်စီးပွားရေးတွေထိခိုက်လာတတ်ပါလေ။ဒုတိယချက်ကတော့ကာယရောဂါကြောင့်စီးပွားရေးထိခိုက်လို့ဖြစ်ပါလေ။2020ပြည့်နှစ်အတွင်းစာနယ်ဇင်းကရှားပါလာစေတဲ့တတိယချက်ကဥရုယာသီပြောင်းလဲဖောက်ပြန်မှုကြောင့်မိုးခေါင်ရေရှားလို့ဖြစ်ပါလေ။
စီးပွားရေးအချက်အတဲကြောင့်လူဒန်းစားကွာဟမှုတွေလည်းပိုဆိုးလာတာပါ2020ခုနှစ်မှာစာနာရိတ်ခါရှားပါမှုအဆိုးဆုံးရင်ဆိုင်ခဲ့ရတဲ့ဆယ်နိုင်ငံကတော့ကွန်ဂို၊ယီမင်၊အာဖဂနစ္စတန်၊ဆီးရီးယား၊ဆူဒန်၊နိုင်ဂျီးရီးယား၊အီသီယိုးပီးယား၊တောင်ဆူဒန်၊ဇင်ဘာဘွေးနဲ့ဟေတီနိုင်ငံတို့ဖြစ်ပါတယ်။ငတ်မို့ခေါင်းပေါင်းမှုပပျောက်ရေးဆိုတဲ့ကုလသမဂ္ဂရဲ့ရေရှည်ခန့်နဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ပြည့်မီဖို့ကမ္ဘာစာနာရိတ်ခါဆိုင်ရာကွန်ရက်အဖွဲ့ကို2016ခုနှစ်မှာဥရောပသမဂ္ဂ EU FAO နဲ့ကမ္ဘာစာနာရိတ်ခါအဖွဲ့ WFA တို့ပူးပေါင်းဖွဲ့စည်းခဲ့တာပါဒီအဖွဲ့ကနောက်ဆုံးထုတ်ပြန်လိုက်တဲ့ငတ်မို့ခေါင်းမမှုဆိုင်ရာအစီရင်ခံစာကိုလည်းနိုင်ငံတကာလူမှုရေးအဖွဲ့16ခုနဲ့မိတ်ဖက်အဖွဲ့တွေကကွင်းစင်စီရင်ကောက်ယူပြီးတော့ပြုစုထုတ်ပြန်ခဲ့တာဖြစ်ပါတယ်ကျမနှောင်းလောင်းပ
ါနှောင်းလောင်းကပြပြပေးသွားတာပါအခုတခါတော့ကမ္ဘာသတင်းမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်ပြတင်ပြပေးခြင်းပါတယ်ဆရာနာတည်မှုကြောင့်တိုင်းပြည်ပြက်ကင်းရှိနေပေမဲ့လည်းမြန်မာနိုင်ငံရဲ့ဖြစ်စဉ်တွေမှာတွေးရခဲလုံးနဲ့လူနည်းစုနဲ့လူများစုကြားနားလည်မှုတွေပုံမရရှိလာတဲ့အကြောင်းကိုကျွန်တော်အောင်မြတ်သူကပဲတင်ပြပေးတာပါပဲ။အာနာတည်ပြီးနောက်လူမျိုးရေးကွဲပြားမှုတွေပုံမစုစည်းလာဆိုတဲ့ခေါင်းစဉ်နဲ့ New York Times သတင်းအွန်လိုင်းမှာ Hannah Bish ရေးသားတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။ဆရာနာတည်ပြီးနောက်ပိုင်းဗမာလူများစုကြီးရဲ့ခုခံတွန်းလှန်မှုတွေကိုဆန္ဒပြပွဲတွေမှာ CDM အာနာပီဆိုင်ရေးလှုပ်ရှားမှုတွေမှာအလို့သမားတပိတ်တွေမှာမြေဆန်ခရံပြိုလက်နက်ကင်တော်လန်ရီတွေမှာထင်ထင်ရှားရှားတွေ့မြင်ကြရပါတယ်လို့ဆိုပါတယ်။အခြားနောက်ထပ်တိတ်ဆိတ်ညင်သာတဲ့အပြောင်းလဲတရအနေနဲ့ဒီတိုင်းပြည်ဟာလူမျိုးစုံတိုင်းပြည်တစ်ခုဖြစ်တယ်ဆိုတာကိုပုံမိုလက်ခံလာကြပြီးဒါအစောပိုင်းနိုင်ငံရေးအပြောင်းလဲတွေမှာမတွေ့ရှိခဲ့ရတဲ့အပြောင်းလဲမျိုးလည်းဖြစ်တယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်။ဆရာနာရှင်ရဲ့နှစ်ကုတ်မှုတွေတဖန်ခေါင်းပြန်ထောင်လာတာမို့ဒီမတိုင်ခင်ဆယ်စုနှစ်နဲ့ချီပြီးနှစ်ကုတ်ခံခဲ့ရတဲ့လူနည်းစုတွေကိုအလေးမထားဘဲနဲ့ဒီမိုကရေစီကမရှင်သန်နိုင်ဘူးလို့လူတချို့ပြောဆိုကြတာကိုလည်းကိုးကားပြီးတော့ဆောင်းမမှာဖော်ပြထားပါတယ်။နှစ်ပေါင်း80လောက်လူနည်းစုတိုင်းရင်းသားတွေခံစားခဲ့ရတဲ့နှိုင်းရှင်ရင်အခုပမာတွေခံစားရတာကဘာမှမရှိပါဘူးလို့ပြောဆိုထားတဲ့တောင်အောင်မျိုးသားလွမြောက်ရေးတက်မတော် TNLA ကဒုဗိုလ်မှူးကြီးမိုင်းအကျော်ပြောဆိုထားတာကိုလည်းဆောင်းမမှာကိုးကားထားပါတယ်။အခြားတစ်ဖက်မှာလည်းစစ်တပ်ကအာဏာသိမ်းယူလိုက်ခြင်းနဲ့အတူမြန်မာဟာပြည်တွင်းစစ်ကြီးတရက်စီကိုဦးတည်နေပြီလို့လူ့သမဂ္ဂကသတိပေးထားပါတယ်။တိုင်းပြည်တော်ပျော်ကွဲသွားနိုင်လို့လည်းဆိုပါတယ်။တော်ဆန်းစုကြည်ပါဝင်ရေကောက်ကန်ခေါင်းဆောင်တော်တော်များများကိုဖမ်းဆီးထားပြီးဒီလအစောပိုင်းမှာတော့စေအိုစုကိုစန့်ကျင်ဖို့ရက်သားစိုးရတက်ကိုထူထောင်ခဲ့ကြပါတယ်။ဒါဟာဗဟိုကအာဏာစုကင်ထားတာတဲ့ပုံမူပွင့်လင်းတဲ့ဖက်ဒရယ်စိုးရတက်ဖြစ်တိုင်းပြည်ရဲ့သမိုင်းသစ်တက်ဖြစ်တယ်လို့လည်းဆိုပါတယ်။1948လွတ်လပ်ရေးရပြီးကြတဲ့ကမြန်မာနိုင်ငံရေးကိုဗမာတွေကပဲကြီးစိုးခဲ့တာမို့ဖက်ဒရယ်မူကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေကသာလူနည်းစုတွေကိုလွတ်လွတ်လပ်ဆုံးဖြတ်နိုင်မှုအကူအညီပေးနိုင်လိမ့်မယ်လို့ဖော်ပြထားပါတယ်။အခုဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဟာဒေါက်တာဆန်းစုကြည်ရဲ့ NLD အစိုးရထက်တိုင်းရင်းသားလူနည်းစုတွေရဲ့အခန့်ကဏ္ဍပိုများတယ်လို့ဆောင်းပါးကဆိုပါတယ်။အောင်မြင်နိုင်မှုဆိုရင်တော့နှစ်ပေါင်းများစွာဖိနှိပ်ခံခဲ့ရတဲ့တိုင်းရင်းသားလူနည်းစုတော်တော်များရဲ့ထောက်ခံမှုကိုလိုအပ်တယ်လို့ဆိုပါတယ်။စစ်တပ်ကမျိုးကြီးတွေကိုအာရုံထားနေချိန်မှာနယ်စွန်နယ်ဖျားတွေမှာတော့တိုင်းရင်းသားလက်နက်ကိုင်တွေကတိုက်ပွဲတွေဆင်နေတယ်လို့ဆိုပါတယ်။ဒီအပတ်တည်းမှာကရင်မျိုးသားလူမျိုးရေးတပ် KNLA ကမြန်မာပြည်အရှိဖျားကနောက်ထပ်စခန်းကုန်းတစ်ခုကိုသိမ်းပိုက်ရရှိခဲ့လို့ဖော်ပြထားပါတယ်။ဒေသပြင်ကြီးရော်တွေကိုလည်းနှစ်ပေါင်း20အတွင်းပထမဦးဆုံးမြန်မာစစ်တပ်ကလေကြောင်းဘုံကျွဲမှုတွေကိုပြုလုပ်လာတယ်လို့ဆိုပါတယ်။ကရင်နဲ့ကချင်ဒေသတွေမှာတိုက်ပွဲတွေပြင်းထန်လာတာမို့နိုင်ငံတော်ဝန်နေအိမ်စွန့်ခွာထွက်ပြေးရသူတောင်းနဲ့ချီပြီးရှိနေပြီလို့ဆောင်းပါးထဲမှာဖော်ပြထားပါတယ်။ဗမာတပ်မတော်ရဲ့သားကောင်ဖြစ်ခဲ့ရတဲ့အရက်သားတွေကိုကူညီဖို့ဗမာရေစီကပထမဦးဆုံးအလှူငွေကိုလက်ခံရရှိခဲ့တယ်လို့လည်းကရင်မျိုးသားအစည်းအဝေးပြောရေးဆိုခွင့်ရှိသူတူဖြစ်တဲ့ဖတိုမမန်ပြောဆိုသွားတာကိုလည်းဆောင်းမမကိုးကားထားပါတယ်။အခုခါမှာတော့ကျွန်တော်တို့ကဗမာရီနဲ့တသားတည်းဖြစ်သွားပြီး
အောင်ပွဲရတဲ့တီတက်မတော်ကိုတက်ခိုက်သွားဖို့အခိုင်အမာယုံကြည်တယ်လို့၎င်းကဆက်ပြောသွားပါရယ်။အပြည့်စုံတော့ www.newyorktimes.com မှာဖတ်ရှုနိုင်ကြပါရခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးသတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးသတင်းလွှာဆိုတဲ့စာသားလေးတွေတော့အဲ့ကနေပြီးအီးမေးသတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလိပ်စာ bami@voanews.com စီကိုဒါမှမဟုတ်လေ VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတေချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်မတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ကူရောပတ်စင်ကနာတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးဥကြောသနာရဲ့မြမအရေး30ဆက်ကိုကြားကြရမှာပါ။စစ်ကောင်စီအာဏာသိမ်းယူပြီး3လကြာမြင့်တိုင်အောင်မြမနိုင်ငံမှာငြိမ်းဝှေးပြပြရေးနဲ့တရားဥပဒေစိုးမိုးရေးကပြက်ပြားစေ။အုပ်ချုပ်ရေးရန်ရာယိုရင်းစဲဖြစ်ပေမဲ့စစ်ကောင်စီကတော့နှစ်ရှည်အုပ်ချုပ်သွားဖို့ပြင်ဆင်နေတယ်လို့မြမနိုင်ငံရှိနေကွန်ရဲ့ဥက္ကဋ္ဌဦးကြီးမြတ်ကပြောပါတယ်။အသေးစိတ်ကိုတရားလွတ်တော်ရှိနေကြီးဦးကြီးမြတ်နဲ့ဥကြောသနာတို့ကဆွေးနွေးသွန်းတာပါတယ်။
ဒီနေ့ခင်ဗျာအခုမြန်မာနိုင်ငံမှာစစ်ကောင်စီကအနာသိမ်းတာ3လကျော်ခဲ့ပါပြီ။တိုင်းပြည်ရဲ့နိုင်ငံမှုနိုင်ငံပြပြမှုအခြေအနေပုံမှန်ရောက်သွားပြီလို့တော့ပြောလို့ရမှာမဟုတ်ပါဘူး။ဒါနဲ့တချို့ကလည်းပြောတယ်ဒီသနာပြမှုတွေဟာရန်ကုန်မြို့တို့ကတော့မှလောက်ပြင်းပြင်းထန်ထန်မရှိတော့ဘူးဆိုပြီးတော့လည်းပြောကြပါရယ်။ပထမဆုံးအဲ့ဒီရေပြားအခြေအနေကိုနည်းနည်းသုံးသပ်ပေးပါခင်ဗျာ
။ဒီလိုရှိတယ်ခင်ဗျာ။ဟိုနိုင်ငံမှုတွေဖိနှိပ်မှုတွေကတော့အရင်ပြင်းထန်တယ်။ကျွန်တော်တို့ဆိုလို့ရှိရင်ဘယ်လိုပြောမလဲဆိုရင်လမ်းသွားရင်တယ်လီဖုန်းတော့ယူမသွားရင်သူပြည်လူငယ်တွေပေါ့ဗျာတယ်လီဖုန်းတွေ့ရတယ်ဒီတိုင်းနဲ့အဲ့တယ်လီဖုန်းကအပေးဆိုပြီးတော့အထူးသဖြင့်တက္ကစီနဲ့ကိုယ်ပိုင်ကားကားစီးတဲ့လူတွေဘတ်စကားစီးတဲ့လူတွေတော့လောက်တာအိတ်မရှိအဲ့လိုဆက်လိုက်လို့တယ်လီဖုန်းဖွင့်ပြဖွင့်ပြလို့သူတို့မကြိတ်စာတွေပါသွားလို့ဆိုရင်အဲ့တယ်လီဖုန်းသိမ်းလိုက်တယ်ဒါမှနှစ်ကတော့အေးယူမဲ့ပြောပြောလေမတော်ရတော့ပတ်စံတောင်းဘူး။အဲ့ဒီဟာကြီးဖြစ်နေတဲ့အခါမှာလူတွေကတော်တော်သွားလာတာဆက်။အဲ့လောက်ထိဖိနေကြ။ညာကြီးကိုလည်းဝင်လာတယ်။အညာကြီးကိုသူဘာမှမပြောဘဲနဲ့သူခန္ဓာလည်းရပါတာ။သူပေါင်းပြီးတော့အညာပဲလေမလုံးဂျုံဘူးပေါ့ဗျာ။အဲ့လိုဖြစ်တဲ့အခါမှာရေဘူးရအခြေအနေရတော့အဲရင်းသက်တယ်လို့ဖြစ်ပေလို့လူလူကတော့မျိုးအမျိုးပေါ့ဗျမကြည့်ဘူးပေါ့ဗျရက်ဆက်လောကကြည့်တဲ့ခါအဲ့တော့ဘုန်းဘုရားသာဂိတမှာအဲ့သူတို့ခန့်တာလေရောဝတာအုတ်ချွေမှုလူသောကဝင်လာပြီဒါနဲ့ထိုးတတ်ပေါ့အဲ့လိုဟာမျိုးကြီးကအခုရန်ကုန်မှာအဲမီးရှို့တာလေရိုက်တာလေအဲ့ဒါတွေကတော့အဲ့ဘက်ကပြောင်းသွားတယ်တက်ကက်ကဟုတ်ကဲ့တစ်ဖက်ကလည်းပဲလူငယ်တွေကညင်ညစ်တယ်လို့ဆန္ဒပြပွဲတွေကတော့အဲရှိနေတယ်အဲ့ဒါအရင်သက်သွားပြီဆိုတော့လုံးဝမဟုတ်ဘူးလား
ဆိုတော့အခုတန်းစီရေးယူခံထားတဲ့လူတွေလည်းတော်တော်များများရှိနေပါတယ်။တင်းကျနကတော့သူတို့ကတော့ရှော့ပြောတယ် AAPP ပြောတာမှားတယ်ဗျာညာပြောတာပေါ့လေ။ဒါပေမဲ့ကျွန်တော်သိချင်တာကအဲ့ဒီဖန်ဆီးထားတဲ့လူတွေကိုဘယ်လိုဂျုံတင်လဲ။ဒါအရက်ဖက်တရားရုံကစစ်ခုံရုံကကျွန်တော်ပထမနားလည်ထားတာကရန်ကုန်ကမြို့နယ်6ခုနဲ့မန္တလေးကမြို့နယ်6ခုလောက်ကိုပဲစစ်အုပ်ထွေးကြီးညာခဲ့တယ်လို့ကြားပါတယ်။ဆိုတော့အခုတနိုင်ငံလုံးကိုသူတို့ပြုမှုလှုပ်ဆောင်ခဲ့တဲ့ဟာတွေဟာစစ်အုပ်ထွေးပုံစံမျိုးများဖြစ်နေသလား။အဲ့ဒါဥပဒေကြောင့်အပြင်ဘယ်လိုခွဲခြားမြင်မိပါလဲခင်ဗျာ
အဲ့ဒါအဲတာမန်လူတွေအနေနဲ့ကတော့တော်တော်ခက်တယ်ပေါ့ဗျာဟိုအပြုလို့လည်းဆိုလို့ရှိရင်ခုစားပြီးတော့အားလုံးမာရှယ်လောပုံစံလုပ်နိုင်ရန်ကုန်မှာတော့905တွေကိုထောင်လို့အဲ့ဒါစုစမ်းမှုတွေပါပါထောင်ထဲမှာပဲစစ်တယ်တရလူပဲစစ်တယ်အကြီးကြီးနဲ့စစ်ပြီးတော့အမြင့်ဆုံးပြစ်တာအောင်ပေးတယ်အမတ်တမကြီးလိုက်ရင်တော့မာရှယ်လောထုတ်တာလို့လုပ်တယ်လို့အောင်မာရှယ်လောမထုတ်တာလည်းဟာလည်းပဲအဲ့လိုပဲလုပ်တာ။ဆောင်းထဲမှာပဲစစ်တာ။စစ်ပြီးရင်အဲ့လိုအချင်းကြီးပဲစစ်တယ်။ခုကချီပါကုန်နေပါလိမ့်မယ်။သိပ်ပြရကြ။ဒီနေ့ပဲကျွန်တော် Facebook မှာလည်းတင်လိုက်သေးတယ်။ဥပဒေအထောက်အကူပြုရေးအဖွဲ့ဥပဒေကိုပြင်ဆင်တဲ့ဥပဒေကိုပြဋ္ဌာန်းပြီးတော့ဥပဒေအထောက်အကူပြု လူများအဖွဲ့ကိုပိတ်အပ်တဲ့အာဏာတွေကိုလုံပိုင်ဝင်တွေကိုအားလုံးရုပ်သိမ်းလိုက်တယ်။ရှင်းနေတယ်ဟာဥပဒေထောက်မှုပြုရေးအဖွဲ့ရဲ့ဥပဒေကိုကိုင်ပြီးတော့ဘာမှဒီပြည်သူတွေအကူအညီတော့မရတော့ပိတ်လိုက်တယ်။အဲ့တော့အဲ့ဒါကဘာလဲဆိုလို့ရှိရင်ဒီတနည်းတွင်မှာပဲရွက်ကောက်ပွဲလုပ်ပြီးတော့နိုင်တဲ့လူအာဏာအပ်ပါမယ်ဆိုလို့ဥပဒေတွေကိုရာအသေးစိတ်လိုက်ပြင်းနေပြီးတော့ပြည်သူကိုပိတ်ထားတဲ့အခွင့်အရေးကိုလိုက်ရုပ်သိမ်းနေတယ်။အဲ့ဒီဟာကြီးရင်အဖြစ်နော်သူတို့က9နှစ်အထက်ကိုအ ਨੇ ဆုံး9နှစ်အထက်အုပ်ချုပ်တော့မယ်ဆိုတာကိုပြင်ပြီးတော့လုပ်နေပြီဆိုတာအဲ့ဒါကျွန်တော်တို့ကတော့အတိအကျတွေ့နေရပြီဗျာ
ဟုတ်ကဲ့ပထမတစ်ခုသူတို့တက်လာခါကြတော့ကတော့ဘုဂျုံမကြီးမင်းအောင်လိုက်ပြောတော့တစ်နှစ်အတွင်းမှာရွေးကောက်ပွဲပြန်ပြီးလုပ်ပေးမယ်နိုင်တဲ့ပါတီကိုအနာလွှဲမယ်ဆိုပြီးတော့ဒါလမ်းပြမျိုး9ချက်ဆိုပြီးတော့ပြောပါတယ်နောက်မကြသေးခင်ကသူတို့ရဲ့ပြောခွင့်ကဘုဂျုံဇော်မင်းထုံးကတော့နှစ်နှစ်ဆိုပြီးတော့ပြန်ပြောတာတွေ့ရပါတယ်ဆိုတော့အခုအကြီးမင်းက9နှစ်လောက်ဖြစ်မယ်လို့ဘာကြောင့်ခံမှန်းပါလဲခင
်ဗျာသူတို့လောက်ကင်ပုံနေတာဥပဒေကိုလိုက်ပြင်းနေတယ်ကွာဥပဒေတွေကိုလိုက်ပြင်းနေတယ်ဤသူသူပေးထားတဲ့ဒီမိုကရေစီအခွင့်အရေးပေးထားတဲ့ဥပဒေဆိုင်ပြီးတော့ရှုပ်သိမ်းနေတယ်ပယ်ဖျက်နေတယ်ဥပမာအဲစည်းနေအတိုင်းကိန်းတာတွေနောက်တစ်ခါကျလို့ရှိရင်အိမ်တွေကိုရှာဖို့ပုံစံမပြဘဲနဲ့စစ်လို့ရတယ်ဆိုတာမျိုးတွေတို့အဲ့လိုမတရားလုပ်တဲ့လူတရားဆွဲခွင့်ရှိတယ်ဆိုတဲ့ဥပဒေတွေရုပ်သိမ်းတာတွေအဲ့ဓာတွေကိုကြည့်လိုက်ချင်းအားဖြင့်သူတို့ဟာအလဒီပါတီကိုဖျက်ပြစ်မယ်သူကဘူလက်တော့သူတို့တော်တော်ဆူဆောင်းထားပြီအလဒီပါတီကိုတစ်ကမဲခိုးတယ်ဆိုတဲ့ပုံမှာနောက်တစ်ခုကတော့အလဒီပါတီကအကြမ်းဖက်တွေနဲ့ဆက်သွယ်တယ်နည်းနည်းကြိုက်နေဆိုပြီးတော့အဲ့လိုပုံမှာတွေဆွဲပြီးတော့အလဒီပါတီကိုဖျက်ပြီးတော့ဂျန်နဲ့သူတို့နဲ့စိတ်ဓူကိုလူထုတ်ထားတယ်ပါတီတွေအနိုင်ရအောင်လုပ်ပေးပြီးတော့သူကသမရလုပ်မှာပဲလေလုပ်မှာထားမြင်သားနေတာပြီးပြီးအစနစ်ကိုလည်းကျင့်သုံးမှာအဲ့သွားပြီးရင်နောက်ကတော့သူပဲသမရလုပ်ပြီးဆက်သွားမှာပဲဒါကြောင့်မလို့ငါးနှစ်ဆက်လွယ်ကိုရည်ဝဲပြီးလှုပ်ဆောင်နေတယ်အရာအားလုံးအရကျွန်တော်ပြောချင်းဖြစ်ပါတယ်ထောက်ထားမဲ့တော့မဟုတ်ပါဘူးနော
်အဲ့ပြီးအစနစ်ကိုသွားမယ်ဆိုရင်ဒီစနစ်ပတ်သက်ပြီးတော့အဲ့ပြီးအစနစ်ကိုသွားရင်တိုင်းရင်းသားတချို့ကပူပြီးနှိမ့်သက်ကြလိမ့်မယ်ဆိုတော့ယူဆကြလဲရှိပါတယ်တချို့ပါတီကအဲ့လိုပဲတိုင်းရင်းသားပါတီတွေကဖော်ထုတ်ပြီးတော့ပြောခဲ့ကြတာလည်းရှိပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ရောလူများစုကလက်မခံနိုင်ကြအကြောင်းရှိလာမလားခင်ဗျာအဲ့တော့
ဟုတ်ဒီအန်ဒရီယာတခဲနဲ့အသားနိုင်ထားတဲ့အခါမှာလူတွေကကြောဆူခွင့်တွေကိုကျန်တဲ့ပါတီတွေကပိတ်တယ်လို့ဖြစ်သွားတဲ့အခါမှာအဲဒီလိုအပီယာစနစ်များကောင်းမလားဆိုဆွေးနွေးကြတာပါ။ဒါပေမဲ့လို့အခုစစ်အာဏာရှင်စနစ်ကဦးစီးပြီးတော့ပြည်အားစနစ်ကိုလုပ်မယ်ဆိုတာတော့ကြားကြောက်လို့ရှိမိခု။ရှင်းပြကြတယ်ဆိုဖြစ်မှာပဲလေ။ဟောဆိုစစ်တပ်ကပဲဒီလိုကောက်ဖို့ပဲအနိုင်ယူပြီးတော့သူတို့ကဇတိလောက်ကလေးပဲသူတို့နိုင်အောင်လုပ်မယ်။အဲ့တော့နောက်တစ်ခုကလည်းပဲချုပ်နေရလိမ့်မှာ။ဆိုရင်ချုပ်လန့်ပြီးတော့ပါတီမို့မြေကောက်ပွဲတွေမဝင်ရအောင်လုပ်ထားတယ်ပါတယ်ပေါ့ဗျာ။နောက်ကအရှင်ရွေးကြောင်းပြချက်နဲ့ဖန်စည်းတာလေဒီနဲ့စစ်တပ်လူလာတဲ့ပါတီတွေနိုင်ရမှာ
CDM လောက်တဲ့ဝန်ထမ်းတွေနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်အဲ့ဒီဝန်ထမ်းတွေကိုအရေးယူရဖမ်းတယ်ဆိုတာလည်းပဲကြားရလို့ပါတကယ်တော့ CDM လုဖို့လှုံ့ဆော်တဲ့လူတွေကိုဖမ်းတယ်ဆိုတာကတော့ဥပဒေနဲ့ညီညွတ်ကောင်းညွတ်မယ်လို့ကျွန်တော်စဉ်းစားမိပါတယ်ဒါပေမဲ့ CDM လောက်တဲ့လူတွေကိုဖမ်းတယ်လို့လည်းကြားပါတယ်အဲ့ဒီကိစ္စကိုဘယ်လိုမြင်ပါလဲ
အာအဲ့ဒါပေါ့ဗျာအဲ့လိုမလို့ပေါ့အဲ့ဒီဟာတော့တကယ်ကိုတို့ပြောလို့အနိုင်ကျင့်လို့ဖြစ်သွားပြီပေါ့ကွာလူတွေကိုဟိုအိမ်မှာကိုမသာကိုဆန္ဒပြပြီးတော့နေတဲ့ဥစ္စာတော့မဟုတ်အဲ့ကိုအိမ်နဲ့ကိုတော့မနေရတော့ပဲနဲ့အားလုံးထွက်ပြေးကြရတာပေါ့ကွာအားလုံးထွက်ပြေးကြရတယ်အိမ်မှာအဲ့ဒီမှာကျွန်တော်လည်းပါတယ်နောက်အဲ့လိုပေါ့နော်အထွက်ပြေးကြရတယ်အဲ့တော့ထွက်ပြေးကြရတဲ့ခါကျတော့ဘယ်လိုပြောမလဲဆိုတဲ့ခါကျတော့လူတွေကတော့ဒါမတရားဘူးခုနကဘယ်ပြောလို့ပဲလုံးဆော်တဲ့လူတွေကိုဖမ်းတယ်ဆိုတဲ့ဥစ္စာတစ်မျိုးလေအမှလည်းမလုပ်ခဲနဲ့စီဒီအမ်လုပ်မသွားလဲနေတာကိုအသားအငားနဲ့ဖမ်းပြီးတော့နောက်တစ်ခုကစီဒီအမ်လုပ်တဲ့လူတွေကိုပြန်ပြီးတော့ဝင်ခွင့်လိုက်ကိုပေးတယ်အပြန်ဝင်ပြန်ဝင်လို့ရှိရင်လက်ခံမယ်အားငားတွေလည်းဖြုတ်ပေးမယ်ဆိုပြီးအပက်ကလည်းအဲ့တချို့ထဏာအဲ့လိုတွေလုပ်နေတယ်ဗျအ
ဲ့လိုစီဒီအမ်ပြန်ဝင်တဲ့ဝန်ထမ်းတွေကိုပြည်ထောင်နေလျှော့ပေးမယ်ဆိုပြီးတော့ပြောနေတော့အခုခါမှာဝန်ထမ်းတွေဘလောက်ထိများအလုပ်ပြန်ဝင်ပြီးတော့ကျွန်တော်ကလည်းကောင်းကောင်းလက်ပတ်နေပြီလို့ပြောနိုင်ပါလက်ကျန်
အဲ့ဒါလည်းအမျိုးမျိုးပဲဗျာတကယ်လက်တွေမှာသ တို့ကနှုတ်ပြောတော့ပဲဖြစ်ပြီးတော့ရင်အဲ့လိုဝင်းလုံးနေတဲ့လူတွေလည်းရှိတယ်အဲ့လိုအဲ့ဇာတော့မှဖမ်းပြီးစီးဖမ်းပြီးတော့ငါးငါးဖွင့်တာလည်းရှိတယ်အဲ့တော့မလို့အစိုးရရဲ့လာအခုအစစ်အစိုးရရဲ့ပြောဆိုချက်တွေဟာတနည်းအားတဘောတမင်းတနည်းအားမှာဝန်ကြီးဌာနတစ်မျိုးနဲ့အဲ့လိုတွေလုပ်နေတာရှိတယ်ဗျအဲ့တော့အဲ့ဒါဘူးသိဘူးသိမဟုတ်သေးဘူးဗျအဲ့ဒါတွေကအမျိုးမျိုးစမ်းသပ်နေတာပဲရှိတယ်ဒီအဲ့ဒါတွေက
အဲ့တော့ရုံးဝန်နှန်းတွေအပြင်ဒီ CDM လုပ်နေတဲ့အထက်မှာအရေးကြီးဆုံးကတော့ကျန်းမာရေးဝန်နှန်းတွေနဲ့ပညာရေးဝန်နှန်းတွေလို့ထင်ပါတယ်။နောက်ဘဏ်ဝန်နှန်းတွေပေါ့လေစီးပွားရေးလုပ်ငန်းတွေအတွက
်အများဆုံ
းဟုတ်ကဲ့ဆိုတော့အဲ့ဒီပညာရေးကျန်းမာရေးဘက်မှာဝန်နှန်းတွေအပြည့်အဝပြန်ပြီးအလုပ်မဆင်းရသေးတဲ့များဒီအခြေအနေကဘယ်လိုနေပါလဲအဲ့တော့အတော်လေးကိုကြာဆင်းဆုံးသွားမယ့်အခြေအနေရှိနေပါခင်ဗျာ။အ
ဲ့ဒါကတော့အသေးချာပေါ့ဗျာ။အဲ့ဒါကတော့အသေးချာပဲ။ဒီကျမ်းမာရေးဘက်မှာဆိုလည်းပဲအခုတရားဝင်တရားဆွဲထားတာသူတို့ကြီးညာတာတွေ300ကျော်သွားပြီဆရာဝန်တော့တရားဝင်ကြီးညာတာเนาะတခြားဟာတွေတပြီလုံးပဲဆေးရုံအုပ်ကြီးဆေးရုံအုပ်ကြီးကျောင်းအုပ်ကြီးအဲ့လိုလူအကြီးတွေကစာပါတာအငယ်တွေကတော့အကုန်ပေါ့ဗျာအဲအဲ့ဒါတွေကတော့မလို့ပမာပြီးကငြိမ်းသွားပြီဆိုတာတို့ဟလာဒါကတော့အင်းချင်းနဲ့ပုံမှန်ဖြစ်သွားပြီဆိုတော့လုံးဝမဟုတ်ဘူး CDM ကတော့ဆက်လက်အားကောင်းနေစေပဲဆက်လက်တိုက်ပွဲဝင်နေတယ်လို့အဲ့ဒါကျွန်တော်တို့ကတော့မျက်မြင်ပုံတွေတွေ့ရပါတယ်အဲ့ဒ
ါဆိုတော့နောက်ဆုံးနေဦးကြည်မြင့်ကတော့သူတို့ဟာ9နှစ်လောက်အနာယူလိုက်မယ်လို့ခန့်မှန်းတယ်အခုလောလောဆယ်မှာတော့သူတို့အဲ့ဒီအချိန်တွေထိနိုင်ပြီလားသူတို့အဲ့လို9နှစ်တာဆက်လက်အုပ်ချုပ်သွားနိုင်လောက်တဲ့အချိန်တွေမျိုးတရားဥပဒေစိုးမိုးရေးညီဝပြပြမှုအုပ်ချုပ်ရေးရနေလက်ပတ်မှုတွေပုံမှန်ဖြစ်အောင်လုပ်နိုင်ပြီလားခင်ဗျာလုပ်နိုင်မယ်အလားလားတွေ့ရပြီလားခင်ဗျာ9နှစ်လုံးလိုပဲသွားနေမှာလားဒီမြင်ပဲလို့ခံမှန်းပါလဲအဲ့ဒါဆုံ
းအာ9နှစ်မပြောနဲ့ခင်ဗျာ9လဖြစ်ဖို့တော့တော်တော်ယုံကန်နေရတာပြီးခဲ့တဲ့တို့ကြပေါင်းမမီမြုံများစွာရေးစစ်တပ်ကအကြည့်ရဲ့ခစ်ပေါင်းများစွာခစ်အဆက်ဆက်ပြည်မတိရာရေးပေါင်းဆက်ပြီးတော့အနည်းဆုံး9နှစ်အထက်အုတ်ချုပ်ဖို့အားလုံးပြင်ဆင်နေတယ်ဥပဒေတွေလည်းပြင်နေတယ်အဲအဲ့လိုကျွန်တော်အတိအကျပြောပါတယ်ပြောနိုင်တယ်ပေါ့
ဥစ္စာနာဆွေးနွေးတင်ဆက်သွားတဲ့မြမအရေး30ချက်ပါခင်ဗျာအခုတခါတော့ဒေါက်တာတန်းစော်ရဲ့ပြည်သူ့ကျန်းမာရေးကဏ္ဍကိုနားဆင်ရမှာပါခြေလက်တွေမှာတနက်တန်ရန်ရရှိတဲ့အခါအယိုးကျိုးမကျိုးဆိုတာကိုတာမန်လူတယောက်အနေနဲ့အချက်5ချက်ပေါ်မှာအခြေခံပြီးတော့ခက်မှန်သိရှိနိုင်ပါတယ်လူတုနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာတန်းစော်ကပြောပြပေးတာပါတယ
်ခြေလက်တွေမှာတန်ရန်ရတဲ့အခါအကြီးပြားကျက်သားအယုတ်အောင်ကြောင်းနဲ့သွေးကြောတွေကိုထိခိုက်ပျက်စီးစေတဲ့အပြင်အယိုးကျူတာလည်းဖြစ်နိုင်တာကိုတွေ့ရပါတယ်။တနက်တန်ရာကြောင့်အယိုးကျူတာကို open fracture လို့ခေါ်ပြီးအယိုးကျိုးခြင်းရှိမရှိဆိုတာကိုတာမန်လူတယောက်အနေနဲ့အချက်၅ချက်နဲ့စစ်ဆေးကြည့်နိုင်တယ်လို့အရေးပေါ် application မှာအထူးရောဂါကုဆရာဝန်ဒေါက်တာဟိန်ထက်ကပြောပါတယ်
။နံပါတ်1တစ်ချက်ကတော့ကျွန်တော်တို့ deformity ပေါ့။အယိုးရဲ့မူလပုံစံပေါ့။ပုံပြက်ခြင်းရှိမရှိတစ်ချက်ကြည့်ရမယ်နော်။တချို့ပေါင်ယိုးလို့တချို့ဒီကျွန်တော်တို့လက်ဖြန်ရိုးတွေမှာဆိုလို့ရှိရင်ပုံပြက်သွားတာနဲ့အယိုးကျိုးသွားပြီဆိုတာတန်းသိတယ်ပေါ့နော်နောက်တစ်ခုကအဲနာကျင်မှုရှိမရှိဘူးပုံမှန်အယိုးကျိုးသွားပြီဆိုပေလို့ရှိရင်ကျွန်တော်တို့ကအဲ့ကျိုးတဲ့နေရာကိုနည်းနည်းလေး pressure နည်းနည်းလေးပြီးဖိကြည့်လိုက်တာသူဒီဟိုဖိတဲ့အားနဲ့မမြအောင်သူနာတယ်ပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့က tenderness လို့အလွယ်တကူပြောတာပေါ့နော်အဲ့လိုမျိုးရှိမရှိ
ထိခိုက်တံရရရှိတဲ့ခြေသုံးမဟုတ်လက်ဟာငကိုပုံစံမဟုတ်တော့ဘဲပုံပြက်နေပြီးအနေငယ်ဖိနှင်လိုက်တာနဲ့နာကျင်မှုဝေဒနာကိုပြင်းပြင်းထန်ထန်ခံစားနေရတဲ့ဆိုရင်အယိုးထိခိုက်မိပြီလို့တန်တရားထားရတော့မှာပါခြေလက်ရဲ့အနေထားကလည်းလွဲမှားတဲ့အနေထားဖြစ်နေပြီဆိုရင်အယိုးကျူတာဖြစ်ဖို့ရာဂိုင်းနှုန်းပိုများလာတယ်လို့ဒေါက်တာဟိန်းထက်ကရှင်းပြပါတယ
်သုံးကားတော့ကျွန်တော်တို့ကဟို abnormal posture ပေါ့နော်တမန်လူတစ်ခုကြီးအနေထားဟုတ်မဟုတ်ဟိုကျွန်တော်တို့ကပုံမှန်တိုင်းဆိုရင်ဟိုလက်တွေပါလေဆိုရင်ပြောင်းလိုက်လို့ရှိရင်လက်ကိုစမြောက်ပြီးဆိုလို့ရှိရင်ဒီအတွင်းဘက်ကိုယူပြီးတော့မှမြောက်တယ်အဲအပြင်ဘက်ကိုဘယ်သူမှတော့ဟိုလက်ကိုကားပြီးတော့အဲ့လိုမျိုးမြောက်တဲ့လူမျိုးကတော့ရှားတယ်ပေါ့နော်အဲ့တော့သူ့ရဲ့ပုံမှန် posture လေးပေါ့နော်အယိုးရဲ့အနေအထားလေးကပုံမှန်ဟုတ်မှာဟုတ်လူတစ်ယောက်ကလဲနေပြီဆိုလို့ရှိရင်ပေါ့နော်အဲ့ဟာတွေကလည်းပြန်ရှင်းရပါတော့လဲနေတယ်ဆိုလို့ရှိရင်ခြေတော်လေးရပေါ့နော်ခြေမာလေးကအပြင်ဘက်ကိုဘာပဲဖြစ်ဖြစ်ကျွန်တော်တို့အပြင်ဘက်ကိုရှင်းတယ်လူတစ်ယောက်လဲပြီဆိုလို့ရှိရင်ဒါပေမဲ့ယူချိုးတဲ့လူပုံမှန်မဟုတ်တဲ့လူကြတော့အဲ့ဒီခြေမာတာပေါ့နော်အတွက်ပေါ့နော်အင်တာနက်ဘက်ကိုသူရှင်းနေပေါ့နော်အဲ့ဒါသူရဲ့ posture ပေါ့နော်အဲ့လိုမျိုးအယိုးရဲ့ normal posture ဟုတ်မဟုတ်ပေါ့နံပါတ်၄ချက်ကတော့ကျွန်တော်တို့က restriction of function ပေါ့နော် restriction of movement လို့ခေါ်တာပေါ့ အယူတစ်ခုမှာကျွန်တော်တို့ကသူ့ရဲ့ function ပေါ့နော်လုပ်ငန်းဆောင်တာလုပ်နိုင်တဲ့ဟာလေးရှိတယ်အယူတစ်ခုပေါ့နော် join တစ်ခုအယူတစ်ခုကဘာလဲကွေးမယ်ပေါ့နော်နောက်တစ်ခုကဆက်မယ်ပေါ့နော်ဆက်မယ်နောက်တစ်ခုကတော့second dash ပေါ့လဲလာရတယ်တချို့ဟာလုပ်လို့ရကတ်မယ်ခွာမယ် adaption adaption အဲ့ဒါကြီးလုပ်လို့ရတယ်ဒါအယူရဲ့အကူအညီနဲ့လုပ်တဲ့ function တွေပေါ့နော်အဲ့ဒါကြီးပြတ်သွားပြီဆိုရင်လည်းပေါ့နော်ကျွန်တော်တို့ကအယူကျိုးပြီလို့ယူဆမယ်ပေါ့နော်နံပါတ်5ချက်ကတော့ကျွန်တော်က prepidence ပေါ့နော်လှုပ်ရှားလိုက်လို့ရှိရင်အယူနှစ်ခုကကျိုးသွားပြီဖြစ်တဲ့အတွက်အဲကျိုးသွားတဲ့အယူနှစ်ခုထွက်တဲ့အတန်ကြီးကြီးကြီးကြီးကြားရတယ်ပေါ့နော်အဲ့ဒါက prepidence အဲ့ဒါတော့တိတ်ပြီးတော့ကျွန်တော်တို့ကမထူးခြားဘူး significance မဖြစ်ဘူးဆိုတော့တိတ်ပြီးတော့တာမန်လူနေနဲ့တော့သိချင်မှတော့သိမှာပေါ့နော
်ခြေလက်တွေမှာတနက်တင်အားရရှိတဲ့အခါအယူကျိုးမကျိုးဆိုတာကိုတာမန်လူတယောက်အနေနဲ့အချက်၅ချက်ပေါ်အခြေခံပြီးခံမဲ့သိရှိနိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါတော်တန်းဆောင်ကတင်ဆက်ပေးသွားတာပါ VOA American VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုတင်ပြပို့လို့ရဆိုရင်တော့ကျွန်တော်တို့ရဲ့ VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်အခုတော့အားစားကဏ္ဍကိုနားဆင်ရမှာပါတပတ်အတွင်းအားစားသတင်းချုပ်ကိုကိုရန်နိုင်ကစုစည်းပြင်ပေးထားပါဗျာ
။မနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုနှီးမျိုးစုံနဲ့ဆန့်ကျင်နေကြတဲ့အချိန်မှာဝန်ထမ်းတွေပြည်သူတွေရဲ့အကြမ်းဖက်အာဏာဖီဆန်တဲ့ GDM လှုပ်ရှားမှုကလည်းအဓိကပါဝင်နေပြီးတော့ဒီထဲမှာအားစားသမားတွေလည်းပါဝင်နေကြပါဗျာ။အခုနောက်ဆုံးမှာတော့မြမရေကူးအားကစားသမားကိုဝင်းထက်ဦးလည်းပါဝင်လာပြီးတော့သူကတော့မြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့လာပဲဒိုကျိုလမ်ပစ်ပြိုင်ပွဲမှာဝင်မပြိုင်တော့ဘူးလို့ပြောလိုက်ပါတယ်ဒိုကျိုလမ်ပစ်ပြိုင်ပွဲမှာပြိုင်ဖို့ကသူ့ရဲ့အိမ်မက်ဖြစ်ပေမဲ့စစ်တပ်ကအာဏာသိမ်းထားတဲ့အချိန်မှာစစ်ကောင်စီရဲ့မြမအိုလံပစ်ကော်မတီကိုလက်ခံပြီးဝင်ပြိုင်မယ်ဆိုရင်လူသက်နေတဲ့စစ်အာဏာရှင်ကိုအတိမတ်ပြုရာရောက်သွားနိုင်တာကြောင့်ဝင်မပြိုင်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့
Until the government of the military government of senior general Myint Aung Hlaing
စေအစိုးရအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အာဏာကိုချုပ်ကန်ထားသည့်ကျွန်တော်အနေနဲ့မြန်မာနိုင်ငံတော်အလံအောက်မှာကိုစားပြုဝင်မပြိုင်နိုင်ပါဘူ
းနိုင်ငံတော်အိုလံပစ်ကော်မတီ IOC အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းမြန်မာစစ်အစိုးရကိုအတိမတ်မပြုစေချင်ဘူးလို့သူကပြောပါတယ
် I'm using this opportunity to let the world knowand hopefully let the IOC
မြန်မာနိုင်ငံတွင်ဖြစ်ပျက်နေတဲ့အခြေအနေတွေကိုကဘာကသိစေဖို့စ조사နေတာပါပဲ IOC အဖွဲ့ကသိဖို့လဲမျှော်လင့်ပါတယ
်ဒါပြင်လွတ်လပ်မှုတရားမျှတမှုနဲ့ဒဏ်ထူညီမျှမှုရဲ့တန်ဖိုးတွေကိုအိုလံပစ်အားကစားတွေမှာဖေးထားထည့်သွင်းစဉ်းစားလုပ်ဆောင်တာမျိုးလဲရှိတဲ့နယ်ဆိုပြီးတော့သူကတိုက်တွန်းလိုက်ပါတယ်ခင်ဗျာယောဘဘကဘောလုံးသတင်းတွေမှာတော့အင်္ဂလန်မှာတော့ဒနင်္ဂနွေနေ့ကကစားဖို့လှုပ်ထားတဲ့မန်ချက်စတာယူနိုက်တက်နဲ့လီဗာပူးတို့ရဲ့ပရီးမီယာလိဘွဲစဉ်ကတော့ပရိသတ်တွေဆန္ဒပြတာကြောင့်ဘွဲကိုရွှေ့ဆိုင်းလိုက်ရပါတယ်။မန်ယူပရိသတ်တွေကအသင်းပိုင်ရှင်ဂလီဇာမီသားစုကိုယောဘစူပါလိဂ်ကိစ္စနဲ့ပတ်သက်ပြီးမချေနှက်တာကြောင့်ဒီဘွဲမတိုင်ခင် Old Trafford ကွင်းထဲအထိဝင်ပြီးတော့ဆန္ဒပြခဲ့တာကြောင့်ဘွဲကိုရွှေ့ဆိုင်းလိုက်တာပါ။မန်ယူပရိသတ်တွေဟာဒနင်္ဂနွေနေ့အစောပိုင်းကအသင်းတဲခိုခဲ့တဲ့Lorry Hotel ရှင်းနဲ့ Old Trafford ကွင်းအပြင်ဘက်ဒီမှာဆန္ဒပြခဲ့ကြပါတယ်။အဲ့နောက်တော့ပရိသတ်200လောက်ကကွင်းထဲအထိအတင်းဝင်ရောက်ပြီးတော့ဆန္ဒပြတာတွေအထိဖြစ်လာခဲ့တာပါ။ဒါကြောင့်ဗြိတိန်ရဲတပ်ဖွဲ့ပါဝင်နှစ်သင်းစလုံးကတာဝန်ရှိသူတွေနဲ့ Premier League တာဝန်ရှိသူတွေကနောက်ပိုင်းမှာပွဲကိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်တာပါ။ကွင်းပြင်ဘက်မှာဆန္ဒပြနေကြတဲ့သူတွေနဲ့ရဲတပ်ဖွဲ့ရုံးရင်းဆန်ခတ်ဖြစ်ခဲ့တာကြောင့်လည်းရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရသွားတယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။ဒီကရပိုင်းနေအတွက်မှာအာဆနယ်၊လီဗာပူး၊ချယ်ဆီပရိသတ်တွေဆန္ဒပြခဲ့ကြပေမဲ့မန်ယူနဲ့လီဗာပူးပွဲကတော့ပရိသတ်တွေဆန္ဒပြတာကြောင့်ပထမဆုံးရွှေ့ဆိုင်းလိုက်ရတဲ့ပွဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့
I don't think it's a good idea to have a disruptive
behavior. နောက်ဆက်ပြတာမျိုးပြက်လို့ဖြက်စီးလုပ်တဲ့ပုံစံမျိုးနဲ့ဆန္ဒပြတာတော့မကောင်းဘူးလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းလူတွေရဲ့ခံစားချက်ကိုကျွန်တော်နားလည်ပါတယ်။ ဒီနိုင်ငံကလူတွေဒါမှမဟုတ်ကျွန်တော်တို့ဒီအစိုးရအနေနဲ့ဥရောပစူပါလိဂ်ကိုအတိအမှတ်ပြုမှာကျေးဇူးတင်မှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိအောင်ကျွန်တော်တို့လုပ်နိုင်တာကလည်းကောင်းတယ်လို့ကျွန်တော်ထင်ပါတယ
်ပြီးခဲ့တဲ့သတင်းပတ်တွေကမန်ယူပါဝင်အင်္ဂလန်ကနာမည်ကြီးအသင်းကြီး6သင်းကဥရောပစူပါလိဂ်ပြိုင်ပွဲကိုဝင်ဖို့လှုပ်ခဲတာကြောင့်ပြိုင်ပွဲတွေရဲ့ကန့်ကွက်ဆန္ဒပြတာရင်းနဲ့ကျုံခဲ့ရပြီးတော့နောက်ပိုင်းမှာတော့အင်္ဂလန်အသင်း6သင်းစလုံးကပြန်နှုတ်ထွက်ခဲ့ပေမဲ့ပရိသတ်တွေကတော့အသင်းပိုင်ရှင်တွေကိုမချေနှက်တာကြောင့်ဆက်ပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျာ။အီလီမာရောအင်တာမီလန်အသင်းကစီးရီးယားမပေးချန်ပီယံဖြစ်သွားပါပြီ။ဒီတစ်ပတ်မှာမပေးစရာဒုတိယနေရာမှာရှိနေတဲ့အတ္လန်တာအသင်းကဆက်ဆိုးလို့အသင်းနဲ့တကူတီတီကျသွားတဲ့အတွက်မဘေးပွဲပြီးဖို့၄ပွဲလိုတဲ့အချိန်မှာအင်တာက73မှတ်ဖြတ်နိုင်လိုက်တာကြောင့်ချန်ပီယံဖြစ်သွားတာပါအင်တာသင်းနောက်ဆုံးဂျင်စီးရီးဖလားရခဲ့တာက2010လောက်ကဖြစ်တာကြောင့်7နှစ်အကြာမှာစီးရီးဖလားကိုပြန်ရတာဖြစ်ပြီးတော့ယူဗန်နစ်အသင်းရဲ့9နှစ်ဆက်တိုက်အနိုင်ရတာကိုလည်းအဆုံးသတ်နိုင်လိုက်ပါတယ်ယူဗန်နစ်နီးပြအန်ဒရီယာပီယလိုကတော့အင်တာမီလန်သင်းဟာထိုက်တိုက်တန်းချန်ပီယံဖြစ်တာဆိုပြီးတော့ချီးကျူးပြောဆိုလိုက်ပါတယ
်မနော်ပရိုဟမ်ဟိုအမာရက်ဆာဘယ်ကေnon vincere
khadi bare bazu le so pya ma nai ne che sait chan da chin nu sia ma gao ma dai me inter milan tin ko gun pyu ya ma ba bazu le so tu ro ga serie a flow thai de ne ya la ba tu ro a chin chin pi lo lon taung tin ne tin phit ba le chanar lo gun ni sa da ya bi de na chanar lo di ne ma ya lo ba dai me le chanar lo ju bin da a ni ne daw that su bla ri ya chin ne twe shin ne ga sa pi lo sin sa ba ro me
ဒါပြင် Atlantic Nibia Gasparini ကလည်း Inter အသင်းဟာ Serie A ကိုအနိုင်ရဖို့ထိုက်တန်တယ်ဆိုပြီးတော့ပြောပါတယ
် Stramaritato avrei preferito avesse vinto domenica prossima però
Drone ထိုက်တယ်မှာလေ Inter အသင်းဟာဒီဘောလုံးရာသီမှာခြေစွမ်းပုံမှန်ရှိတဲ့အသင်းဖြစ်ပြီးပွဲတွေတော်များများကိုလည်းဆက်တိုက်အနိုင်ရခဲ့တာပေါ့ဒါကြောင့်သူတို့အသင်း Scudetto ပါရတာဟာရတယ်မှာလေ
အီတလီမှာအင်တာမီလန်အသင်းကစီးရီးယားချန်ပီယံဖြစ်သွားတဲ့အချိန်ထဲမှာပဲနယ်သာလန်မှာလည်း Ajax Amsterdam အသင်းက FC Amman အသင်းကို6-0မရှိနဲ့နိုင်ရပြီးတော့မပေးချန်ပီယံဖြစ်သွားပါတယ်။ဒါဟာ Ajax အသင်းအတွက်တော့မပေးချန်ပီယံဆုကို35ချိန်မြောက်ပြိုဆွဲတာဖြစ်ပြီးတော့ Ajax အသင်းရဲ့ပရိသတ်ထောင်ပေါင်းများစွာဟာလည်း UEFA Cup ကျင်းရဲ့အပြင်ဘက်မှာအောင်ပွဲခံခဲ့ကြပါတယ်
။ Yeah, so it's 5 and that's the goal.
ကျွန်တော်ကျွန်တော်ပြောပါရစေ။ဒါကျွန်တော်တို့အတွက်အမှတ်ပေးချန်ပီယံဆုကို35ချိန်မြောက်ရတာ
။ဗိုင်းရပicus ကူးစက်မှုတွေကြောင့်လူတွေကိုအပြင်းမထွက်ကြဖို့ရဲတွေကပန်ကြားထားပေမဲ့လည်းပရိသတ်တွေကတော့ဗိုင်းရပ်အန္တရာယ်ကိုဂရုစိုက်ပွဲနဲ့အောင်ပွဲခံခဲ့ကြတာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရစေခင်ဗျာ
။ကိုရီးယားနိုင်ငံတင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာပါ။VOA ကအခုထုတ်လွှင့်တဲ့တနင်္လာနေ့အစီအစဉ်ကိုမနက်၈နာရီကနေ9နာရီကြားလိုင်းနိုမီတာ20 25 32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်အင်ဂျင်နီယာကပြောပြပေးပါအောင်ခင်ဗျာ
။မြန်မာစစ်တပ်အနေနဲ့ဆက်လက်အင်အားသုံးအကြမ်းဖက်နှိမ်နင်းနေတဲ့လမ်းကြောင်းကိုမပြောင်းလဲဘူးဆိုရင်နောက်ထပ်အရေးယူမဲ့ခြေလှမ်းတွေအတွက်အဆင်သင့်ဖြစ်နေကြောင်းကမ္ဘာစစ်မှုထိပ်သီး9နိုင်ငံG7 နိုင်ငံသားရေးဝန်ကြီးတွေကထက်လောင်းပြောကြားခဲ့တယ်လို့ဗုဒ္ဓဖူးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးရပ်ပေါင်း90ကျော်အတွင်းကျန်းမာရေးဝန်ထမ်းတွေနဲ့အဆောက်အုံတွေကိုအကြမ်းဖက်တိုက်ခိုက်မှုပေါင်း158ခုရှိပြီးသေဆုံးသူပေါင်း71ဦးနဲ့လူပေါင်းဒါဇင်နဲ့ချီဒဏ်ရာရရှိခဲ့ကြောင်းကုလသမဂ္ဂကဗုဒ္ဓဖူးနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံအပေါ်ကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုပိတ်ပင်တဲ့ဆုံးဖြတ်ချက်ကိုချက်ချင်းပြဋ္ဌာန်းဖို့ကမ္ဘာအဖွဲ့အစည်းပေါင်း200ကျော်ကဗုဒ္ဓဖူးနေ့ကတောင်းဆိုလိုက်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေစီကိုအဖွဲ့ပေါင်း200ကျော်ကပြည်သူ့အသံဖြစ်ပန်ကြားရမှာဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းမှုနဲ့စစ်တပ်အုပ်ချုပ်မှုကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုရပ်တန့်အောင်စစ်ကောင်စီကိုဖိအားပေးဖို့လုံခြုံရေးကောင်စီအနေနဲ့အမြန်ဆုံးလှုပ်ဆောင်တင်တယ်လို့ဖော်ပြထားပါတယ်။
နောက်ဆုံးရတဲ့သတင်းချင်းချုပ်ကိုမတ်အင်ဂျင်နိုင်ကပြောပြပေးခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ယူမှာတော့ကိုရဲမွန်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကိုမနေ့6နိုင်ကနေ9:00ထိလိုင်းနိုမီတာ32လိုင်းနိုမီတာ40လိုင်းနိုမီတာ48ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ် တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအနီးကင်းဝေးတဲ့နေ့ဖြစ်ကြပါစေ VOA ကိုအားပေးနားဆင်ရတဲ့ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါခင်ဗျာ
This program has come to you from the Voice of America.